ခရစ်တက်ရက်2012ခုနှစ်ဒီဇင်ဘာလ4ရက်နေ့အင်္ဂါနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လက်ပွန်ဒီမြို့ဂရင်းဗျူးလိမ့်မှာတည်ရှိတဲ့မြန်မာဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းတိုင်မှာမြန်မာဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်းတိုင်ဤနာယကဆရာတော်ဘုရားကြီးမြတ်ဥဒိဋ္ဌာ၍ကျင့်ပပြုလုပ်အပ်သောသစ္စာတရားဟောပွဲမှာဒီနေ့ဘုန်းကြီးတို့အနေနဲ့အားလုံးသောပရိသတ်အပေါင်းတော်ကောင်းတော်ဟာဒုတိယမြောက်ညအဖြစ်ပဋိစ္စသမုပ္ပါတရားကိုဟောပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခကလတုံးကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမုန်စေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်ရင်းကတရားလာရောက်နားဟူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်ညာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာသကရာဂามိမေညာအနာဂามိမေညာအရဟတမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာများယနေ့ကြပါစေသကရာဂามိမေညာများယနေ့ကြပါစေအနာဂามိမေညာများယနေ့ကြပါစေအရဟတမေညာများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီနေ့ဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားကပဋိစ္စသမုပ္ပါတရားဖြစ်ပါတယ်။ပဋိစ္စသမုပ္ပါတရားကိုပဋိစ္စသမုပ္ပါနဲ့အကြံတဝင်ဖြစ်တဲ့ပုဂ္ဂိုလ်များကအကြံတဝင်မဖြစ်သေးတဲ့ပုဂ္ဂိုလ်များကအားလုံးပဋိစ္စသမုပ္ပါတရားဟာဘယ်လိုအဓိပ္ပာယ်သဘောတရားမှရှိတယ်ဆိုတာကိုသိအောင်ဘုန်းကြီးတို့မိတ်ဆက်ပရိစ္ဆသမုပ္ပန်နဲ့မိတ်ဆက်ပေးမှဖြစ်ပါတယ်အဲ့တော့ပရိစ္ဆသမုပ္ပန်နဲ့မိတ်မဆက်ခင်မှာဒီပရိစ္ဆသမုပ္ပန်တရားကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးမဟာတက္ကရတရား၃ခုနှင့်ကဆုံလာပြည့်နေ့ညမှာဆင်ញံနှလုံးသွင်းရင်းနဲ့ဘုရားဖြစ်တော့ရောက်ရှိတော်မူလာခဲ့ပါတယ်ဒါကမြတ်စွာဘုရားဖြစ်အောင်ကုညီခဲ့တာဒီပရိစ္ဆသမုပ္ပန်တရားပဲနော်ဒါလေးကိုအရင်ဆုံးဘုန်းကြီးတို့ပရိသတ်တွေသဘောပေါက်ထားစေချင်ပါတယ်အဲ့တော့မြတ်စွာဘုရားဖျားဖြစ်အောင်ကုညီခဲ့တာကပရိသတ်သမုပ္ပါတရားဟုတ်ပြီဒီလိုဆိုရင်မြတ်စွာဘုရားသည်ဘာဖြစ်လို့ချမ်းချမ်းသာသာနေရတဲ့ရှင်မယင်ဘဝကနေပြီးတော့ဆင်းဆင်းရဲရဲနေရတဲ့တောထဲမှာဒုက္ခရစရိယာကျင့်ရတဲ့ယဟန်အဖြစ်ကိုဘာဖြစ်လို့ခံယူလာခဲ့သလဲတနည်းအားဖြင့်ပြောရင်ပိဋကတမင်းသားသည်အဲ့ဒီအချိန်တုန်းကဘာဖြစ်လို့တောထွက်လာခဲ့သလဲကဲဘုန်းကြီးတို့ရှေ့ကတကကြီးတွေတက္ကမကြီးတွေဘုန်းကြီးတို့တရားမဟောခင်မှာဒါလေးတစ်ခုကိုဖြေကြည့်ကြရင်မကောင်းဘူးလားဒိဋ္ဌတမင်းသားဟာဘာဖြစ်လို့တောထွက်လာခဲ့တာလဲဘာဖြစ်လို့လဲပူနာတိတော်လက္ခဏာတွေ့ယုံနဲ့တော့မထွက်ဘူးပေါ့နော်ခုနဟိုဘက်ကတခါကြီးတရားပြောတာဟုတ်တယ်။အိုနာသေးဘေးမှလွတ်ချင်တာဒါလေးတွေမှတ်ထားပါနော်ဒါလေးတွေအမှတ်တမဲ့နေတော့သိတယ်လို့လို့ပဲတိတိကျကျဖြစ်ဖို့ကြတော့မလွယ်ဘူးပေါ့နော်။မြတ်စွာဘုရားဖရာလောင်းတိတ္တမင်းသားဘာဖြစ်လို့တောထွက်တယ်လဲဆိုရင်အိုနာသေးဘေးမှလွတ်ချင်တော့ဒါအဓိက။ဘာဖြစ်လို့အိုနာသေးဘေးမှလွတ်ချင်တယ်လဲဆိုတော့အဲ့ဒီစိတ်ကူးကဘယ်တော့ကလေးကပေါ်လာခဲ့တာလဲဆိုရင်သူ့မိသားယသိဘွားကလေးကပေါ်လာခဲ့တာဟုတ်တယ်မလားသူ့မိသားယသိဘွားတုန်းကလည်းပဲသူ့မိသားတထေသာဘွားကနေပြီးတော့ယသိအဖြစ်ကိုခံယူပြီးတော့တောထဲမှာသွားတရားကျင့်တယ်ရှင်းသမျှပစ္စည်းတွေအကုန်လုံးစွန့်ပစ်ထားခဲ့တာလှူဒန်းထားခဲ့တာဘာဖြစ်လို့အဲ့ဒီတုန်းကလည်း တော်ထဲမှာသွားပြီးတော့တရားထုတ်တယ်လေအဲ့ဒီတုန်းကလည်းဒီတိုင်းပဲဩနာသေးဘေးမှာလွတ်ချင်လို့ဒါပဲเนาะအဲ့ဒီချိန်တုန်းကမြတ်စွာဘုရားမပွင့်သေးဘူးเนาะသူကိုယ်တိုင်မြတ်စွာဘုရားပွင့်ရမှာသူကိုယ်တိုင်မပွင့်သေးဘူးသူကိုယ်တိုင်မပွင့်သေးတဲ့အတွက်နိဗ္ဗာန်လိုချင်လို့ဆိုရင်မှန်ပါမလားဘာဖြစ်လို့လဲနိဗ္ဗာန်ဆိုတဲ့စကားလုံးဟာမြတ်စွာဘုရားပွင့်လာမှာပေါ်လာတဲ့စကားလုံးဟုတ်တယ်မဟုတ်လားမြတ်စွာဘုရားပွင့်လာမှနိဗ္ဗာန်လိုနိဗ္ဗာန်ဆိုတဲ့စကားလုံးပေါ်လာတယ်။မြတ်စွာဘုရားပွင့်လာမှမဂ်ကင်ဆိုတဲ့စကားလုံးပေါ်လာတာ။နော်။မြတ်စွာဘုရားပွင့်လာမှဒုက္ခသစ္စာတို့သမုဒယသစ္စာတို့និရောဓသစ္စာတို့မဂ်ကသစ္စာတို့ဆိုတာမြတ်စွာဘုရားပွင့်လာမှပေါ်လာတဲ့စကားလုံး။အခုကမြတ်စွာဘုရားမပွင့်သေးဘူး။6နှစ်လောက်စောပြီးတော့ဖြစ်တဲ့အချိန်။အဲ့ဒီမှာတောထွက်လာခဲ့တာ။အဲ့ဒီအချိန်မှာဘာဖြစ်လို့တောထွက်တယ်မင်းနိဗ္ဗာန်လိုချင်လို့ဆိုတာလဲမားတယ်။နော်သစ္စာလေးပါးသိခြင်းလို့ဆိုတာလေဒါလည်းမှားတာသစ္စာလေးပါးဆိုတဲ့စကားလုံးကြားတော့မကြဘူးသေးဘူးဘယ်လို့မှပြောမလို့မရှိသေးဘူးဒီချိန်ကနိဗ္ဗာန်ဆိုတဲ့စကားလုံးလည်းဘယ်လို့မှပြောမလို့မရှိသေးဘူးဒါကြောင့်မလို့ဘာဖြစ်လို့တောထက်တယ်လဲဆိုရင်မအိုခြင်းလို့မနာခြင်းလို့မသိခြင်းလို့မိုးခြင်းမနာခြင်းမသိခြင်းတော့ကောင်းပြီမိုးမနာမသိခြင်းရအောင်အရာထက်မှအိုဒါနာတာသိတာတွေရှိနေတာပဲဘာဖြစ်လို့ဒီချိန်ကြမှာစိတ်ကူးပေါ်လာရတာတော့မနာပြောရမယ်ဆိုရင်သီရတမင်းသားဟာအိုရနာရသေးတာတွေကိုလုံးဝမတွေ့ဘူးဘူးအတော်တော်တနာစရာကောင်းတာပေါ့နော်လုံးဝမတွေ့ဘူးအဲ့ဒီလိုမတွေ့ဘူးကဘယ်လိုလဲလုပ်ပေးထားလဲတောတော်ရနာမင်းကြီးကလုပ်ပေးထားတာနော်ဒါအားလုံးကြားဘူးကြားပါလေအိုတဲ့ပုံစံတွေလုံးဝမရှိစေရမျိုးထဲမှာတော့ရှိချင်ရှိမယ်နန်းတော်တွေလုံးဝဝင်မပေးဘူးနားတဲ့ပုံစံတွေနန်းတော်တွေလုံးဝဝင်မပေးဘူးနန်းတော်ထဲမှာသိတယ်ဆိုတဲ့စကားလုံးဝမကြားဘူးဘူးကိုယ်နဲ့နားရသေးတယ်ဆိုတာမြင်လည်းမမြင်ဘူးဘူးကြားလည်းမကြားဘူးဘူးဆိုတော့သူကအဲ့ဒီလိုဒီအမြဲတမ်းသူ့ပတ်ဝန်းကျင်မှာနှုတ်ပြိုနေတဲ့ပုံစံတွေအမျိုးသားမျိုးသမီးအချွေရန်အားလုံးကနှုတ်ပြိုနေတဲ့ပုံစံတွေကြီးပဲဖြစ်နေတော့သူ့စိတ်ထဲမှာအားလုံးကနှုတ်ပြိုတဲ့အမြင်ကိုပဲမြင်နေတယ်။ကိုရနာရသေးတာလုံးဝမမြင်ဘူးဘူး။မမြင်ဘူးတဲ့အခါကျတော့အသက်29နှစ်ရောက်တဲ့အချိန်မှာတောထွန်းဟနေတော့ရင်နဲ့ဥယင်တွေကိုသွားရင်နဲ့ဘလုံးမတော်ရဏမင်းကြီးကအိုရဏနဲ့ဒါတဲ့သေးတဲ့ပုံစံတွေကိုဘလုံးမတွဲကမပြအောင်ကာကွယ်ထားတဲ့အခါကျတော့ဒီတိုင်းနေရင်တော့သေတ္တမင်းသားဟာတောထက်ဖြစ်မှာမဟုတ်ဘူးဒီတော့တောထက်ဖြစ်အောင်အကူအညီပေးကြမှာပဲဆိုပြီးတော့လက်တွေကနေပြီးတော့ဖန်ဆင်းပြရတာအကူအညီလာပေးရတာပေါ့နော်တော်ရဏမင်းကြီးလှုပ်ထားပုံနဲ့ဆိုရင်သေတ္တမင်းသားဘလုံးမတောထက်ဖြစ်မှာမဟုတ်ဘူးဒါကဘုန်းကြီးတို့ဒီဘုဒ္ဓဝင်ကိုမြင်တဲ့အမြင်မှာတမယောကြမမြင်ပဲနဲ့သုတေသနာသဘောမျိုးမြင်ကြည့်ဖို့ဒါဘုန်းကြီးတို့သိရေးကြည့်တာပေါ့နော်အဲဒါဩရဏရဲသေးတဲ့ပုံစံนี่လုံးဝမတွေ့ဘူးတဲ့အခါကျတော့ဒီတိုင်းဆိုတောထက်ဖြစ်မှာမဟုတ်ဘူးအဲဒါ衲တွေကနေပြီးတော့ဟာမဖြစ်ဘူးတောထက်ဖြစ်အောင်တို့တစ်ခုခုလုပ်ပေးမှာပဲဒီလိုဆိုဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတဲ့အခါကျတော့ရှေးတော်ကအရင်တုန်းကဒီဒီမင်္ဂလာဘုရားလက်ထက်တုန်းကမိတဲ့နဲ့တော့ရှိကောင်းမှရှိမှာပေါ့လေဒါပေမဲ့အရင်တော့ကကတ္တပဖရာတို့ကကုတံဖရာတို့အဲ့ဒီဖရာတွေလက်ထက်တော့မိခဲ့တဲ့နဲ့တွေရှိတယ်မိခဲ့တဲ့နဲ့တွေရှိတော့ဘာလို့ ਆ လဲတန်ဝေကညာရမှတန်ဝေကညာရမှဝိပဿနာညာဖြစ်မယ်ဝိပဿနာညာဖြစ်မှမဉဏ်ဖြစ်မယ်ဒါတော့တန်ဝေကညာရဖို့သိအရေးကြီးတယ်တန်ဝေကညာဆိုတာဘာပြောတာလဲဆိုတော့ကိုယ့်ရဲ့လက်ရှိဖြစ်ရဒုက္ခကိုကြောက်လန့်ပြီးတော့เนาะဒီဒုက္ခမှလွတ်မြောက်ခြင်းတဲ့စိတ်ကိုတန်ဝေကညာလို့ခေါ်တာပေါ့အဲ့ဒီလိုစိတ်မျိုးဖြစ်အောင်ပြုလုပ်ပေးခြင်းနဲ့ဏ္ဍတွေကနေပြီးတော့နမိတ်ကြီး၄ပါးကိုဖန်ဆင်းပြနမိတ်ကြီး၄ပါးဖန်ဆင်းပြတော့ပရမဘာအပြလဲသူ့အိုပေါ့ဟုတ်လားအိုတဲ့ပုံစံကြီးပြတဲ့အခါဟာတခါမှလည်းမတွေ့ဘူးဘာလို့လူတွေတော့နော်ကိုခိကြတော့အိုတာရောနာတာရောသေတာရောတွေ့တော့တွေ့နေကြဆိုတော့ရိုးနေတာပေါ့ဘလို့မှမကြောက်တော့ဘူးဟုတ်တယ်မဟုတ်လားအဲ့ဒီတော့မှတော့ကြောက်တာပေါ့အဲ့ဒီတော့မှတော့ကြောက်တာဟာကြောက်စရာကြီးပါလားဒီပုံစံကြီးကဒါပါတော့ဘလို့လူမျိုးတော့ဟာအဲ့ဒါလူအိုးဆိုတာအဲ့ဒီအဲ့ဒါကိုခေါ်တာဟာကြောက်သွားတယ်စိတ်ထဲမှာကြောက်သွားပြီမဲ့လို့ဘလို့လုံးဝမှမသိဘူးဒီတိုင်းပြန်သွားတယ်နော်ဒုတိယတစ်ကြိမ်ထွက်တယ်မကြမ်းပါတဲ့ပုံစံတွေတုံချီတုံချီနဲ့တခါတည်းအိယာဖြတ်ကလဲပြီးတော့အဲ့ဒီပုံစံကြီးတော့တွေ့တုံလုံးပက်လက်လဲပြီးတော့နော်ယောဂဝဒနာပြင်းပြင်းထန်ထန်ရှုပ်မဲ့ခံစားနေရတဲ့လူတွေတွားတွေ့အဲ့ဒီလိုတွေ့တော့ပုံဆိုးသွားတယ်ဆိုးသွားတော့ကအိုတဲ့ပုံကိုတွေ့တော့ကတမျိုးကြောက်သွားတယ်အခုနာတဲ့ပုံကိုတွေ့တော့ပိုကြောက်သွားတယ် ပို့ကြောက်သွားတော့တခါမှမတွေ့ဘူးတဲ့ဟာကြီးသွားတွေ့တဲ့အခါကျတော့ပို့ကြောက်သွားတာပေါ့ကြောက်သွားပြီမှသူဘာမှမလုပ်တတ်ဘူးတောထက်ဖို့လဲစိတ်ကူးမရှိဘူးဘာဖြစ်လို့စိတ်ကူးမရှိတယ်လဲဆိုတော့ဘယ်လိုလုံးရမယ်ဆိုတော့သိဖို့မသိဘူးမသိတဲ့အခါကျဒီတိုင်းမနာတော့ပြန်သွားတယ်နောက်တစ်ခါလေးလမြောက်ကြတော့တခါသိတဲ့ပုံကိုကြီးပြတခါတည်းနော်အိုးစားလည်းမရှိဖူရောင်ပြီးတော့ဗိုက်ကြီးကလည်းပူနော်အသားရည်ကညုံမဲလက်သားတွေဘာတွေကနာပြီးတော့ဗိုက်ကြီးပေါက်စားအဲ့ဒါကြီးတော့တွေ့တဲ့အခါကျတော့ဟာကြောက်ပို့ကြောက်တာဒုက္ခပဲဒါကြီးကဘယ်လိုဟာကြီးတော့အဲ့ဒါလူသေးကောင်အရင်တော့ကလူကနေပြီးတော့မှတည်သွားတာတည်သွားလို့ဒီလိုပုံစံကြီးဖြစ်သွားတာဆိုတော့အဲ့ဒီကြတော့သူလုံးဝကြောက်သွားပြီဘလို့မှလှုပ်မရတဲ့သူသေးကောင်ကြီးလက်သားတွေဘာတွေကလာစားဗိုက်ပေါက်စားတာမှဘာမှတုံ့ပြန်နိုင်တဲ့အနေအထားမရှိတဲ့အခါကျတော့အတော့ကြောက်သွားပြီဘလို့မှနေလို့မရအောင်ကြောက်သွားကြောက်တာကြောက်သွားတာဘာလို့မှမသိဘူးဖြစ်သွားတာဘာလို့မှမသိတော့ဘာလို့လဲနောက်တော့ပဲပြန်သွားရတာပေါ့အဲ့လိုပဲပြန်ပြီးတော့စဉ်းစားပူဓာရရတဲ့ဆိုပါလားနာရတဲ့ဆိုပါလားသေတာတဲ့ဆိုပါလားဒီဖြစ်ရတဲ့တဲ့ဆိုတဲ့ဖြစ်ရတဲ့ပါလားဒီဖြစ်ရတဲ့လွတ်အောင်ဒီဖြစ်ရတဲ့ကိုငါဘယ်လိုကျော်လွှားပါမလဲအိုရာကိုကြောက်ပြီးတော့မအိုချင်ဘူးပေါ့နော်ဒီလိုပုံစံမျိုးသူမဖြစ်ချင်နာရတွေကိုတွေးပြီးတော့နာရကိုကြောက်ပြီးတော့နားတဲ့ပုံစံသူမဖြစ်ချင်ဘူးသေးတဲ့ဖြစ်ရတွေ့တဲ့အခါတော့သေတဲ့ပုံစံသူမဖြစ်ချင်ဘူးငါတော့မအိုအောင်မနာအောင်မသိအောင်ငါဘာလို့ရမလဲဘာလို့ရမလဲဆိုတော့ဘလို့မှစဉ်းစားလို့မရစဉ်းစားလို့မရရင်လည်းနေရနေပြန်တော့လေးလားလောက်ကြာတော့တောထွက်တဲ့အခါကျတော့မှဥယျာဉ်ထဲကိုထွက်တဲ့အခါကျတော့မှနော်ဘာသွားတွေ့တယ်လဲဆိုတော့ယဟန်သွားတွေ့တယ်ဒါနီးလန်းရသွားပြီစောစောကဒီနီးလန်းမရဘူးနော်အဲ့တော့သူ့အသွနာသူသေးယဟန်တွေ့လို့တောထွက်တယ်ဆိုတာကဒါကတမန်ပြောလိုက်တာတကယ်တမ်းကျတော့ဟိုတဲ့ပုံကိုတွေ့လို့တောထက်တာလည်းမဟုတ်ဘူးနားတဲ့ပုံကိုတွေ့လို့တောထက်တာလည်းမဟုတ်ဘူးသိတဲ့ပုံကိုတွေ့လို့တောထက်တာလည်းမဟုတ်ဘူးယဟန်တွေ့မှာတောထက်ဖြစ်သွားတာဟုတ်တယ်မလားယဟန်မတွေ့ခင်တုန်းကကြောက်တော့ကြောက်တယ်ဘာလို့မှမသိဘူးယဟန်တွေ့သွားတဲ့အခါကျတော့မဟာဒီပုံကတို့မြင်နေကြပုံကိုမျိုးမဟုတ်ဘူးဒါဘယ်လိုပုံကိုတော့အဲ့ဒါယဟန်လို့ခေါ်တယ်ယဟန်ဆိုတာဘာလို့တာတော့သူကမောမနာမသေးတဲ့တရားကိုရှာဖို့အတွက်တော်ရမှာသွားပြီးတော့တရားကျင့်တာဟာဒီလိုဆိုရင်ဒါလည်းအဲ့ဒီလိုကျင့်မယ်ဒီလိုစိတ်ကူးပေါ်သွားတာကိုအဲ့ဒါကြောင့်မို့လို့တောထက်တာဘာဖြစ်လို့တောထက်တယ်လဲဆိုရင်အိုနာတိကြောက်လို့အိုနာတိကြောက်လို့တောထက်တာမောမနာမသေးတဲ့တရားကိုရှာမယ်နိဗ္ဗာန်စရာရဲ့လို့ဘာလို့တိတိကျကျသူသိတာမဟုတ်ဘူးမောမနာမသေးတဲ့တရားအိုရာရှိရင်မအိုရာရှိရမယ်နာရာရှိရင်မနာရာရှိရမယ်သေတာရှိရင်မသေတာရှိရမယ်အဲ့ဒီလိုမအိုမနာမသေးတဲ့တရားရှာတဲ့ပုံကိုတည်းကဒီလိုပုံကိုမျိုးလဲပြောလဲပြောလိုက်ကောအဲ့ဒီပုံကိုမျိုးငါခံယူမယ်ဟုတ်တယ်မဟုတ်လားအဲ့ဒီပုံကိုမျိုးငါခံယူမယ်ဆိုပြီးတော့အဲ့ဒီပုံကိုမျိုးဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုဆန္ဒမနဲ့တိုင်ပင်ပြီးတော့စိတ်တုံးချလိုက်တာပဲဒီနေ့ညငါသွားမယ်ငါမဖြစ်ဖြစ်အောင်ထွက်မယ်မဖြစ်ဖြစ်အောင်ထွက်မယ်လို့စိတ်ကူးလိုက်တဲ့အချိန်ကျမှရဟုလားမွေးတာတော့ဘာလို့ဒီပြဿနာကြီးရှုပ်လာတာရှုပ်လာပြီမဲ့လို့ကိစ္စမရှိဘူးဒါဒီနေ့ညာငါအစီအမံကျဲတိုင်းငါရွယ်ကျဲတယ်မဖြစ်ပြောင်ငါဆောင်ရွက်မယ်ဆိုပြီးတော့အဲ့ဒီညာမဖြစ်မနေတော်ထက်သွားတာပဲဒါကြောင့်အိုနာသေးကြောက်လို့အိုနာသေးမှလွတ်အောင်သူတော်ထက်သွားတာဟုတ်တယ်မဟုတ်လားတော်ထက်သွားတဲ့အခါကျတော့ကဲကောင်းမိတာဖြစ်ရင်တော်ရမတရားထုတ်တယ်မနေ့ကပြောသလိုတရားထုတ်တော့ပရမဒုက္ခရသရိယာကျင့်တယ်ဒီလမ်းစားသူရှာလို့မရနောက်ပိုင်းကျတော့ပုရုဝေလာတော်ကနေပြီးတော့ဟိုပဲညောင်မင်းအုပ်အုပ်ကလေးကိုเนาะကူပြီးတော့ဒီနေရာမှာငါတရားအထုတ်မယ်ခဏညတော့ခဏညတရားမရရင်ဖះမဖြစ်ရင်ငါဒီနေရာကမထဘူးဆိုပြီးတော့အဲ့ဒီမှာထိုင်ပြီးတော့တရားထုတ်တာကိုအဲ့ဒီမှာထိုင်တရားထုတ်တော့ပုပ္ပိဒေဝသံတို့တိညာရတယ်ဒီဘဆကုညာရတယ်ပုပ္ပိဒေဝသံတို့တိညာဒီဘဆကုညာနဲ့ကြည့်လိုက်တော့လေအားလုံးကပုဂ္ဂိုလ်တ attva တွေကြီးပဲဘလို့မှဝိပဿနာညာမဖြစ်နိုင်ဘူးမက်ကင်လည်းမရနိုင်ဘူးအဲ့ဒီတော့မှသူဘာလုပ်တယ်လဲသူဘာသလုံးတယ်လဲလို့ဆိုတော့ပရိစ္ဆေသမုပ္ပါယအသိလုံစားပေါ့နော်ပရိစ္ဆေသမုပ္ပါယအသိလုံစားဘယ်လိုရှာတွေ့တယ်လဲဆိုတာဘုန်းကြီးကဒါဒကာဓမ္မတွေကိုမိတ်ဆက်သဘောပြောပြမှာပါအသိလုံစားဘယ်လိုရှာတွေ့တယ်လဲလို့ဆိုတော့အတိတ်တန်ត្រာတစ်ချောင်းလုံးကိုသူပြန်မြင်နေပြီတတ္တဝအာလုံတို့ရဲ့ဘဝဖြစ်စဉ်တွေကိုလည်းသူမြင်နေပြီဒါပေမဲ့လို့အာလုံဟာပုံကိုယ်ရီတတ္တဝတွေရုပ်ရှင်ကြည့်တယ်လို့ပဲသူမြင်နေတာဆိုတော့ဒီညာနေနဲ့လည်းပဲမောမနာမသေးတဲ့တရားရဖို့ဆိုတာမဖြစ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ဟို ဒီတိုင်းနေတော့ဝနာသင်မတွေ့ပြီမဲ့အဲ့ဒီအချိန်ကျတော့ပုပ္ပိနိဝါဒနုဒရိညာဒီပါစကုညာနဲ့ကြည်လိုက်တော့တန္တရာဆက်ဆက်ကဘဝပေါင်းများစွာပြန်ရှာကြည်လိုက်တော့ဘဝတိုင်းဟာဟိုခဲ့တယ်နားခဲ့တယ်ဒီခဲ့တယ်မအိုတဲ့ဘဝမရှိဘူးမနာတဲ့ဘဝမရှိဘူးမသေးတဲ့ဘဝမရှိဘူးဘဝတိုင်းဟိုခဲ့တယ်နားခဲ့တယ်ဒီခဲ့တယ်ဆိုတော့ဒါဒီတိုင်းပဲပြန်ကြည့်နေရင်ဘာတွေတွေ့မလဲဟိုနာတွေပဲတွေ့နေမှာလူဘဝမှာတတန်းဟောလာခုခေတ်ဆိုရင်တရားပေါ့ရှင်းတော့ဆိုရင်တထောင်တို့တသောင်းတို့တသိန်းတို့ရှိခဲ့မှာဘလောက်ပဲတက်တန်းနေရှိရှိဘဝကုန်ဒီကောင်းချုပ်လိုက်ရင်ဘာတွေ့မလဲအိုရဏာရသေးတာပဲတွေ့မှာမွေးလာတဲ့အိုရဏာရသေးတာဒါပဲရှိတယ်ဘဝတစ်ခုကြည့်လိုက်ဒါလည်းဒါပဲတွေ့ဘဝတစ်ခုကြည့်လိုက်ဒါပဲတွေ့ဆိုတော့ဒီပုံစံနဲ့သူအလုံးမဖြစ်ပြန်မဖြစ်တဲ့အခါကျတော့မှပြန်ပြီးတော့သူစဉ်းစားလိုက်တဲ့အခါကျတော့အဲ့ဒီဘဝတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်သွားတာဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းကိုသူရှာလိုက်တာပေါ့အဲ့ဒီတော့အကြောင်းကိုရှာလိုက်တဲ့အခါကျတော့မှဘာသွားတွေ့တယ်လို့ဆိုတော့အာသောတရားလေးပါးကိုသွားတွေ့တယ်။အာသောတရားလေးပါးဆိုတာကကာမတဝရဲ့ဘဝတဝရဲ့ဒိဋ္ဌတဝရဲ့အဝိဇ္ဇာတဝရဲ့ကာမတဝဆိုတာကတဏှာဘဝတဝဆိုတာလည်းတဏှာဒိဋ္ဌတဝကဒိဋ္ဌိအဝိဇ္ဇာတဝကအဝိဇ္ဇာအဲ့ဒီတရားလေးပါးကြောင့်တတ္တဝတွေတန်ត្រာမှာမဆုံးနဲ့အောင်ကျင်လည်နေရတယ်ဆိုတာသွားတွေ့တယ်အဲ့ဒီတမအဓိကကတော့အဝိဇ္ဇာပေါ့နော်အဝိဇ္ဇာဆိုတာကဘာလဲဆိုတော့တတ္တဝါတွေဟာဒါဘုန်းကြီးမှန်ကြည့်တဲ့အမှန်ပေါ့နော်မှန်ကြည့်တဲ့အမှန်ဘဝတစ်ခုရလာလိုက်ဒေလိုက်နောက်ဘဝတစ်ခုရလာလိုက်ဒေလိုက်နောက်ဘဝတစ်ခုရလာလိုက်ဒေလိုက်ဘုန်းကြီးတို့ပရိသတ်တွေလည်းအရင်ဘဝတော့ဒေခဲ့တာပဲဒေကံဒီမှာမချိမဆက်ခံပြီးတော့ဒေခဲ့ရတာပဲအခုပြန်စဉ်းစားကြည့်စမ်းစဉ်းစားလို့ရလားမရဘူးဘာလို့မရလားအဲအဲ့ဒါအဓိကအချက်ပဲဟုတ်လားဘာလို့မရလားဆိုတော့မေ့သွားလို့ပေါ့ဘာလို့မေ့တယ်လဲဆိုတော့အဝိဇ္ဇာဖုံးကွယ်သွားလို့ပေါ့ဒါပဲအဝိဇ္ဇာဆိုတာကပါဠိမြန်မာလိုပြန်လိုက်ရင်မသိတာပဲအမှန်ကိုမသိတာပဲတကယ်အစိမ့်မှန်နေဖြစ်ခဲ့ဘူးတယ်ဟိုတော့ကအစိမ့်မှန်နေဖြစ်ခဲ့ဘူးတယ်ဘုန်းကြီးတို့ပြိတ္တတွေနာလည်းဖြစ်ခဲ့ဘူးတယ်ပြမလည်းဖြစ်ခဲ့ဘူးတယ်ခွေးချင်းကတိရစ္ဆာန်လည်းဖြစ်ခဲ့ဘူးတယ်ငရဲလည်းကြာခဲ့ဘူးတယ်အခုသိလားမသိဘူးအခုသာပြန်သိမယ်ဆိုရင်ဘလို့မှနေလို့မရကြောက်လန့်ပြီးတော့ချက်ချင်းတရားအထုတ်တော့မှာအခုဘာဖြစ်လို့ဒီကကြီးတွေလုံလုံနဲ့တရားမထုတ်တယ်လဲဒါတွေမသိလို့မေ့သွားပြီလေတပြားပြတ်လို့သိလဲတမကရှာကားပဲသိတာပဲပကြီးကားနဲ့တွေ့လဲပကြီးကားနဲ့ပဲတွေ့တာပဲဒါပေမဲ့တကယ်မကြောက်ခဲ့ဘူးဘာဖြစ်လို့မကြောက်ခဲ့တယ်လဲဆိုတော့တကယ်ဖြစ်အမှန်နေမေ့သွားပြီဖြစ်အမှန်နေမေ့သွားပြီမသိတော့မသိဘူးဆိုတဲ့စကားလုံးပဲတမကတော့မသိတော့ဘူးကိုဖြစ်ခဲ့တဲ့ဘဝတွေမသိတော့ဘူးကိုဖြစ်ခဲ့တဲ့ဒုက္ခတွေမသိတော့ဘူးကိုယ်ခံစားခဲ့ရတဲ့ဒုက္ခတွေမသိတော့ဘူး။ဥနာလည်းမသိတော့ဘူး။နာတာလည်းမသိတော့ဘူး။သိတာလည်းမသိတော့ဘူး။မသိဘူးဆိုတဲ့စကားလုံးဟာမြန်မာလိုပြန်တော့ဟိုပါဠိလိုပြန်တော့ပါလေ။အဝိဇ္ဇာအဲ့ဒီမှာအဝိဇ္ဇာဆိုတဲ့စကားလုံးတစ်လုံးရသွားတာ။ဟုတ်တယ်မဟုတ်လား။မသိဘူးတို့ဘာမှမသိခဲ့ဘူး။ဘာမှမသိခဲ့လို့နော်ဥနာသိလို့အောင်မရှာတာ။အခုသိတတ်တာမင်းသားကဘာမှမသိပေမဲ့လို့ဒီဥနာသူကြောက်ခဲ့တယ်။ကြောက်ခဲ့လို့သူတရားထုတ်တာ။ဒါပေမဲ့တသန္တရာလုံးမှာဘလူတွေအားထုတ်ခဲ့တယ်လဲ။ဘလူမှအမထုတ်ခဲ့ဘာဖြစ်လို့အမထုတ်ခဲ့တယ်လဲမသိလို့ဘာမသိတာလဲဒီဒုက္ခကိုမသိလို့ဒီဒုက္ခကိုမသိတဲ့အတွက်ဒီဒုက္ခမှာလွတ်ချင်တဲ့စိတ်မပေါ်ခဲ့ဘူးတကယ်လို့သာတကယ်လို့ဒီဒုက္ခကိုသိသိချာချာသိရင်လွတ်ချင်တဲ့စိတ်ပေါ်ကိုပေါ်တယ်အခုဘာဖြစ်လို့ထိတိယရောတရားမထုတ်တယ်လဲမေးတော့တကယ်မသိလို့သိတော့သိတယ်တမန်ကရှင်ကပဲသိတာအဲ့တော့မသိလို့နော်လွတ်အောင်မလုပ်ခဲ့တာလွတ်အောင်မလုပ်ခဲ့တော့မလွတ်ခဲ့ဘူးအဲ့တော့မသိမှုသည်ဒီကလွတ်အောင်မလုပ်တာသည်ဒုတိယပေါ့နော်မသိမှုကပရမလောအောင်မလောက်တာလေဒုတိယအဲ့ဒါကြောင့်မလို့မလုတ်ခဲ့ဘူးဒါကြောင့်တသန္တရာလုံးမှာကျင်လည်လာခဲ့ရတာတသန္တရာလုံးကျင်လည်လာခဲ့ရခြင်းရဲ့အကြောင်းတရားသည်အဝိဇ္ဇာပဲအဲ့ဒီဝိဇ္ဇာတရားရဲ့လို့ဖြစ်လာတဲ့အခါကျတော့ဘာဖြစ်လာလဲကိုရတဲ့ဘဝကလေးကိုခင်တွေတာပေါ့နော်ကိုရတဲ့ဘဝကလေးကိုမစွန့်ခြင်းမစွန့်ခြင်းတာကတဏှာပေါ့ဒုက္ခမျိုးစုံကိုမသိတာကအဝိဇ္ဇာကိုရတဲ့ဘဝကလေးကိုမစွန့်ခြင်းတာကတဏ္ဍာဘာဖြစ်လို့မဆွညင်တာလဲမေးတဲ့အခါကျတော့ကိုယ့်ဘဝကလေးကိုငါဆိုတဲ့ဒိဋ္ဌိလေးနဲ့စွဲနေတာကိုစွဲနေတာကဒိဋ္ဌိပေါ်လိုက်တော့အဝိဇ္ဇာရဲ့တဏ္ဍာရဲ့ဒိဋ္ဌိရဲ့အဲ့ဒီတရား၃မျိုးအခြေခံပြီးတော့တတ္တဝါတွေကတန်ត្រာကျင်နေနေတာပဲဆိုတာဖះလုံးစဉ်းစားလို့ရသွားတယ်ဒါဖះမဖြစ်သေးဘူးနော်အဲ့ဒီတော့ပရိစ္ဆသမုပ္ပါကိုကြည့်လိုက်မယ်ဆိုရင်အလဲကောင်မှဘာတွေ့လဲအဝိဇ္ဇာနဲ့တဏ္ဍာသွားတွေ့တယ်ဒီတော့တတ္တဝါတွေဟာတန်ត្រာကျင့်လေတာဒီအဝိဇ္ဇာနဲ့ဒီတဏှာကြောင့်တန်ត្រာမှာကျင့်လေတာဒါဖြင့်ဒိဋ္ဌိကဘယ်နေရာမှာပါသွားတယ်လဲဆိုတော့ တဏှာနဲ့ပေါင်းသွားတာအခုနအသောတရား၄ပါးကိုချုပ်လိုက်လို့ရှိရင်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာသည်အသောတရား၄ပါးအသောတရား၄ပါးသည်အဝိဇ္ဇာနဲ့တဏှာဒီအဝိဇ္ဇာတဏှာရဲ့စကွင်းမိနေတဲ့အတွက်လောကကြီးမှာတတ္တဝါတွေဟာတဏှာတွေကနေမလွတ်တော့ဘူးတဏှာတွေကနေမလွတ်တော့ဘူးအဲ့ဒီတော့မှသူကဟာဒီအဝိဇ္ဇာနဲ့ဒီတဏှာငါဖြိုမှဖြစ်မယ်ဒီဝိဇ္ဇာနဲ့ဒိဋ္ဌနာငါတတ်မှဖြစ်မယ်ဒီဝိဇ္ဇာနဲ့ဒိဋ္ဌနာရှိနေတဲ့မှာကလပ်ပါလို့ငါလည်းပဲနောက်ထပ်အိုရအောင်မယ်နာရအောင်မယ်ကြာအောင်မယ်ဒီတော့ဒီအိုနာသေးကိုအဝိဇ္ဇာဒိဋ္ဌနာတတ်တော့မယ်ဆိုတော့အဝိဇ္ဇာနဲ့ဒိဋ္ဌနာနဲ့အိုနာသေးနဲ့ဘယ်လိုဆက်စပ်မှုရှိကြလဲဒါကိုသူကပြန်ပြီးတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့အဓိကကတော့သူ့ကိုယ်သူပြန်မေးလိုက်တယ်ဟုတ်ပြီအိုရငါမအိုခြင်းမူနာရမနာခြင်းမူသေတာမသေခြင်းမူဒါပေမဲ့လို့ ඕ နေရတယ်နာနေရတယ်သိနေရတယ်အဲ့ဒီ ඕ နာသိမှလုချင်တယ် ඕ နာသိမှလုအောင်ငါဘယ်လိုလုပ်မလဲပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုယ့်ကိုယ်ကိုပြန်ကြည့်လိုက်တယ် ඕ တယ်နာတယ်သိတယ်ဒီတော့ ඕ နာသိကိုကိုယ့်အနေကိုပြန်ပြီးတော့မေကုံထုတ်ကြည့်လိုက်တယ်ဒကာကြီးတို့လည်းမေကုံထုတ်ကြည့်လိုက်ပေါ့ ඕ ရာသိဘ누구ကြောင့် ඕ ရာတော်နာရာသိဘ누구ကြောင့်နာရာတော်သိရာသိဘ누구ကြောင့်သိရာတော်လောကမြင့်မြတ်အဖြစ်ပြောမယ်ဆိုရင်ဟုတ်လားအိုရဲဆိုလို့ရှိရင်ဒါအသက်ကြီးလို့အိုတာပဲဒါမဆန်းဘူးပြောမှာပေါ့နော်ဟာနမကျယောဂဝရဏတွေဆွကန့်နေတယ်ဟာဒီခေတ်ကဟာစေဝပစ္စည်းတွေကဘလို့ပါဖက်တရားဘလို့ဝင်နေအစာအာဟာရတွေကဘလို့ဟော်မုန်းတွေကဘလို့ဟလာဒီထဲမှာထိုးထားတဲ့စေတရားကမိကေတွေကဘလို့ဒါတကြောင်မလို့ဟလာတို့ဒီဗိုက်ရပိုးတွေဝင်လို့ပါဖို့ပါလို့ညာလို့စသဖြင့်ပေါ့လေဒါကြောင်မလို့ယောဂဝရဏတွေဖြစ်တယ်ဘာကြောင့်ဘာယောဂဖြစ်တယ်ဟာဒါကြောင်မလို့သိတယ်ဒီလိုအမျိုးမျိုးအဖြေတွေရှာနေကြတာအမျိုးမျိုးအဖြေတွေရှာနေကြတဲ့အခါကျတော့မြတ်စွာဘုရားဖရာလောင်းကဘာကြောင့်အိုတာလဲဘာကြောင့်နာတာလဲဘာကြောင့်သိတာလဲအကြောင်းကိုသူထိုင်စဉ်းစားလိုက်တဲ့အခါကျတော့အခြားအကြောင်းတွေကအဓိကအကြောင်းမဟုတ်ဘူးအဓိကအကြောင်းကဘာလဲဆိုရင်ပဋိသန္ဓေနေလို့ဖြစ်လာလို့ဝန္နာတွေတွေ့ရတာဇာတိကြောင့်ဝန္နာတွေတွေ့ရတာဒါကြောင့်မို့လို့အိုနာတိကနေသူထိုင်စဉ်းစားတာနော်မြတ်စွာဘုရားသည်ဘယ်တော့ကလေးကအိုနာတိကိုစစဉ်းစားတယ်လဲဆိုရင်နမိတ်ကြီးလေးပါတွေ့ကြတဲ့ကစစဉ်းစားတာဒီချိန်မှာနိဗ္ဗာန်ဆိုတာသူမသိပါဘူးနမိတ်ကြီးလေးပါမြင်ကြတဲ့ကစပြီးတော့အိုနာတိအကြောင်းဝဋ်ထဆိုင်စဉ်းစားနေတာတောရမနေတော့ကလည်းဒါပဲစဉ်းစားနေတာပဲဥရဥရကအာလာရကာလာမတို့ဥရကရမဗုဒ္ဓတို့ကနေပြီးတော့သူ့ကိုနီးတွေသင်ပေးတယ်ဒါပေမဲ့အဲ့ဒီသင်ပေးထားတဲ့နီးတွေကသူရဲ့ရည်ဝဲချက်ဖြစ်တဲ့အိုနာသိလွတ်တဲ့ဤမဟုတ်ဘူးသူလိုချင်တာအိုနာသိလွတ်တာလိုချင်တာနော်အိုနာသိလွတ်တာလိုချင်တာဒါပေမဲ့သူတို့သင်ပေးတဲ့ဤကအိုနာသိမလွတ်ဘူးအိုနာသိမလွတ်တဲ့ဘာဖြစ်လို့အိုနာသိမလွတ်တယ်လဲဆိုတော့အိုနာသိရဲ့အကြောင်းကိုသူတို့ဖော်ပြမပေးနိုင်ဘူးမပေးနိုင်တဲ့အခါကျတော့မှသူဘာသာနဲ့သူစဉ်းစားလိုက်တော့မှဘာသာတွေ့တယ်လဲဆိုတော့ဇာတိဆိုတာသာတွေ့တယ်ဇာတိပရိသန္ဓေနေလို့ဇာတိခန္ဓာရလာလို့နော်ဇာတိခန္ဓာရလာလို့ဝဏ္ဏသိတွေ့တာဟုတ်ပြီဇာတိခန္ဓာရလာလို့ဝဏ္ဏသိတွေ့တာဆိုတော့ဟုတ်ပြီဒါဖြစ်ရင်မွေးလာလို့သိရတာပရိသန္ဓေနေလို့ဝဏ္ဏသိဖြစ်တာဒီတော့ပရိသန္ဓေနေခြင်းဆိုတဲ့ဘဝတစ်ခုဖြစ်ပေါ်လာခြင်းဆိုတဲ့ဟာမဖြစ်အောင်ဘယ်လိုလုပ်မလဲပြန်စဉ်းစားရတာပေါ့နော်ဘဝတစ်ခုရလာလို့ ඕ နာသိတွေ့တယ်ဘဝတစ်ခုရလာလို့ ඕ နာသိတွေ့တယ်ဒါတော့ဘဝတစ်ခုမရအောင်ဘယ်လိုလုပ်မလဲဘဝတစ်ခုမရအောင်ဘယ်လိုလုပ်မလဲဆိုတဲ့အခါကျတော့ဒီထဲမှာပါတွေ့လဲကမ္မဘဝတွေ့တယ်ဟုတ်လားဘဝတစ်ခုမရအောင်ဘယ်လိုလုပ်မလဲဆိုတော့ဘဝတစ်ခုရလာတာဘာကြောင့်ရတာလဲကံကြောင့်ရလာတာဒီကိုင်းဆက်ကိုသူသားတွေ့တာနော်ကံကြောင့်ရလာတာအဲ့ဒီတော့ကမ္မဘဝဆိုတဲ့နေရာကနေပြီးတော့ကံကနေပြီးတော့ကျေစုပြုတ်ပေးလိုက်လို့ဘဝတစ်ခုရလာတာဒီတော့ဘဝတစ်ခုနဲ့ဘဝတစ်ခုအကူဆက်သူသဘောပေါက်သွားတယ်ဒါကလည်းဘလို့အကူညီနဲ့သဘောပေါက်တာလဲလို့ဆိုတော့ခုနပြောခဲ့တဲ့ပုပ္ပိနိဝါဒနုဒရိညာအကူညီနဲ့သဘောပေါက်တာဒါကြောင့်ပုပ္ပိနိဝါဒနုဒရိညာကအရင်ဘဝသူပြန်ပြီးတော့သတိရသွားတာကိုသတိရသွားတဲ့အခါကျတော့ဟာဒီဘဝမှာရောက်လာတာဘာကြောင့်ရောက်လာတယ်လဲမိဘကြောင့်ဖြစ်လာတာလားမတော်တဆဖြစ်လာတာလားမိဘကြောင့်ဖြစ်တယ်ဆိုတာလည်းအပြေးဝမှန်မှန်ဘူးမတော်တဆဖြစ်လာတာလည်းမဟုတ်ဘူး။ဒါဖြင့်ဘလူးကြောင့်တော့အရင်ဘဝကလုပ်ခဲ့တဲ့ကံအကြောင်းဖြစ်လာတာ။ကံကုန်သွားပြီးတော့အကြောင်းတရားဖြစ်နေရှာလို့ရ။သူကအကြောင်းတွေလိုက်ရှာနေတာလေ။အဓိကကသူလိုချင်တာကအိုနာတိလွတ်တာလိုချင်တာ။ ့ဩနာသိလို့တာလို့ကျွန်တော်ဒီဩနာသိဘာကြောင့်ဖြစ်တယ်လဲဆိုတဲ့မေးခွန်းကိုသူကိုယ်ကလည်းသူကလည်းသူပြန်မေးတယ်မေးတဲ့အခါကျတော့ဩနာသိကနေပြီးတော့အကြောင်းပြန်မေးလာတော့ဘာသာတွေ့လဲဇာတိသွားတွေ့တယ်ဇာတိရှိလို့ဩနာသိဖြစ်လာတယ်အဲ့တော့ဇာတိနဲ့ပတ်သက်လို့ပရိသတ်နေတဲ့ပုံစံမျိုးမျိုးရှိတယ်ဘုန်းကြီးတို့ဥဝါနေပြီးတော့ပရိသတ်နေနေလာတဲ့ပုံကိုယ်တွေရှိတယ်။မိခင်ရဲ့ဝန်ကနေပရိသတ်နေတာနေပြီးတော့ဒါလည်းဖွားတဲ့ပုံကိုယ်တွေရှိတယ်။အညီဟောက်ကနေပြီးတော့ပရိသတ်နေနေတဲ့ပုံကိုယ်တွေရှိတယ်။နော်။နောက်နတ်တွေမြမာတွေလိုတရက်တစီတွေလိုဘွားကနေဖြစ်တဲ့ပရိသတ်နေရှိတယ်။ဘလို့ပုံစံနဲ့ပဲဖြစ်လာဖြစ်လာဖြစ်လာတဲ့ပုံကမှန်သမျှသည်နောက်ဆုံးတော့ဗေလန်းစင်လိုက်ရတယ်။ဟိုနာတင်လန်းစင်ပဲလိုက်ရတာပဲ။ဒီတော့ဇာတိကြောင့်ဟိုနာတွေတွေ့တာသာရိကြောင့်ဩနာသိတ္တာဆိုတော့အဲ့ဒီလိုဘဝတစ်ခုနဲ့တစ်ခုလူပြေကနေနတ်ပြေအောင်နတ်ပြေကနေလူပြေအောင်ခွေးကြံကတိစားဖြစ်အဲ့ဒီလိုမျိုးမျိုးဖြစ်တာကြတော့ဘလို့ကြောင့်ဖြစ်တယ်လဲရှားကြည့်လိုက်တဲ့အခါကျတော့ကံကြောင့်ဖြစ်တာကံကြောင့်ဖြစ်တာနော်အဲ့ဒီအချိန်မှာသူသိတာကကံလို့ပဲသိတယ်ကံမှန်သမျှသည်ပရိသန္ဓေအကျိုးပေးတယ်ဒီလိုပဲသဘောပေါက်ပါလိမ့်မယ်နဲ့ဒူပါတယ်နော်ကံမျိုးစားလည်းပဲခွဲ့နိုင်တဲ့နေတာမရှိသေးပါဘူးအဲ့ဒါကံကြောင့်ဘာဖြစ်လဲပရိသန္ဓေနေရတာဘဝတစ်ခုရတာဒါကြောင့်ဘဝတစ်ခုရတာကဒီဘက်ဘဝကံကဟိုဘက်ဘဝဟိုဘက်ဘဝကလုံးတဲ့ကံကနေဒီဘက်ဘဝကပရိသန္ဓေဖြစ်တဲ့ယုံနံကိုအကျိုးပြုပေးလိုက်တယ်အကျိုးပြုပေးလိုက်တော့ယုံနံနေဖြစ်လာကြတယ်အဲ့ဒီယုံနံနဲ့အဲ့ဒီကံနဲ့ဟာခုနကတော့ပောပိနိဝါဒနုတိညာနဲ့ပြန်စဉ်းစားလိုက်တဲ့အခါကျတော့ဘလို့ပတ်သက်တယ်လဲပတ်သက်မှုမရှိဘူးလားရှိသလားဖွင့်တော့တာမဏေဓာဆိုရင်တော့အတိတ်ဘဝကိုပြန်ပြီးတော့မသိတဲ့ပုံကိုနေတာဆိုရင်ကံကိုလည်းတတိမရဘူးကံကိုတတိရတဲ့ပုံကိုကြပြန်တော့လေအတိတ်ဘဝတုန်းကကံကဒုဘဝကိုအကုဋ္ဌိလိုက်ပြီးတော့ကျေစုပြုပေးနေတယ်ဒုက္ကမကောင်းဘူးကံကကုဋ္ဌိလိုက်နှောက်ရှက်နေတယ်ကံကနေဒုဘဝလိုက်ပြီးတော့ကဲမနေတယ်ကံကလိုက်ကူညီနေတယ်အခုဘုရပါဒာတွေကအစားဒီလိုပြောနေကြတယ်နော်ဘုရပါဒာဝင်ပုံကိုလေတို့အတိတ်ကံကနေပြီးတော့အခုဒီတိလိုက်ပြီးတော့ကုညီပြေးနေတော့အခုဒီတိတော့ကံကောင်းနေသေးတာပဲ။ဟောတခါတခါကျတော့လေဟာအတိတ်ကံကဆိုးပါတယ်အတိတ်ကံဆိုးလို့အတိတ်ကံကနေပြီးတော့တို့လိုက်နှိမ့်ဆက်နေတာ။သွားလျာလောက်ကိုကံဆိုးမှသွားရမိုးလိုက်လို့ရ။အတိတ်ကံရှိနေတဲ့ပုဂ္ဂိုလ်ကဘယ်သွားတော့မလုပ်ပါဘူး။မင်းတော်တဲ့သွားနေလေကံကတော်တဲ့ဒီလိုက်နှိမ့်ဆက်မှာပဲ။မြို့သွားလဲမြို့လိုက်နှိမ့်ဆက်မှာပဲ။ဟုတ်လား။နိုင်ငံခြားသွားလဲနိုင်ငံခြားလိုက်နှိမ့်ဆက်မှာပဲ။ကံကလိုက်နှိမ့်ဆက်နေတယ်လို့ဒီလိုထင်နေတာကိုကံကလိုက်နှိမ့်ဆက်နေတယ်ဆိုတော့တကယ်တမ်းကျတော့ကံဒီဘယ်တော့မှဖြစ်တာတော့အရင်ဘဝကဖြစ်တာအရင်ဘဝကကံကအခုဒီလိုက်နှိမ့်ဆက်နေတယ်ဆိုရင်မှန်မှမလားဘာဖြစ်လို့လဲအရင်ဘဝကကံဒီအခုဒီလိုက်နှိမ့်ဆက်တယ်ဆိုအခုဒီရှိနေသေးတယ်ဆိုတော့အတိတ်ပဲရောက်နေတာပေါ့ဟုတ်တယ်မလားအခုဒီရှိနေသေးတယ်ဆိုတော့အတိတ်ပဲရောက်နေတာပေါ့အရင်ဘဝကကံကဘယ်ရှိတော့မလဲပြတ်သွားပြီဘယ်တော့မှပြတ်သွားလားဖြစ်တဲ့အချိန်တည်းကပြတ်သွားပြီဒီတော့အတိတ်တုန်းကဖြစ်ခဲ့တဲ့ကံတွေအတိတ်တုန်းကဖြစ်ခဲ့တဲ့အချိန်မှာပြတ်သွားပြီဆိုတော့ဒီလိုဆိုရင်အတိတ်တုန်းကကံအဲ့ဒီတုန်းကပဲပြတ်သွားပြီပဲအခုထိမလာတော့ဘူးဆိုအခုထိနဲ့ဖြစ်အခုဖြစ်နေတဲ့ဖြစ်ရတဲ့ဘယ်လိုပတ်သက်တယ်လဲဟုတ်ကဲ့ဟုတ်ကဲ့တတ်တာလေအခုဖြစ်တာအခုဖြစ်တာတတ်တာလေဟုတ်တယ်မို့လားငကယ်ရတဲ့ခိုင်းတွေပြောသလိုပေါ့အရင်ဘဝကအတိတ်ကံတွေအရင်ဘဝကပဲချုပ်တယ်ယုံနာသည်ငါနဲ့မဆိုင်ဘူးဆိုရင်ဒီဘဘမှာဖြစ်တာကတတ္တဟောဘဘမှာဖြစ်တာကပုဂ္ဂိုလ်ကတတ္တတတ္တစီဆိုလို့ရှိရင်ဘာပူနေစရာလိုသေးလို့တော့အဖေကြားဖို့လည်းပူစရာမလိုတော့ဘူးဟုတ်တယ်မလားအခုလောတဲ့ကံဒီနောက်ဘဝတိမလိုက်ဘူးဆိုရင်လေစဉ်းစားကြည့်သမအောင်အခုတခါကြီးတွေလောတခါကြီးတွေကောင်းတာတွေလုံနေကြတယ်ကောင်းတဲ့ကံတွေလုံနေကြတယ်အဲ့ဒီကောင်းတဲ့ကံတွေကနောက်ဘဝတိလိုက်မသွားဘူးဆိုရင်နောက်ဘဝကဖြစ်တာတပတ်သူခွေးဖြစ်တော့ဖြစ်ဒေဝတွေပဲရရောက်ဘယ်ပဲရရောက်ဘာပူစရာလိုတော့ဘာကြောက်နေကြလို့လဲကြောက်စရာလို့လားတခါကြီးလေအခုလုံနေတဲ့ကံမကောင်းတဲ့လုံနေတဲ့ကံနေဥပမာမကောင်းတာတွေလုံတယ်ဆွေးကြပါစို့အခုမကောင်းတာတွေလုံနေတယ်အခုကံဒီအခုဘဝမှာပဲချုပ်သွားပြီဆိုရင်နောက်ဘဝအထိမလိုက်ဘူးဆိုရင်နောက်ဘဝမှာတပတ်သူငရဲပဲရရောက်တရိစ္ဆာန်ပဲဖြစ်နော်ဘာပဲဖြစ်ပူစရာလို့လားကြောက်စရာကောလို့လားဒါဘာလို့ပူနေလဲအပင်ကြမှာပါလို့ပုံနေလေ။သင်ရင်ပင်ကြမှာဆိုတော့သင်ရင်ကိုကဒီခန္ဓာကိုယ်ရနေပြီးတော့ကိုကနေပြီးတော့အပင်ကိုရောက်သွားတယ်။ရောက်သွားမှပုံနေတာလားဒီလိုပူတာလား။တက္ကမကြီးဘယ်လိုပူတော့။ဟမ်? အပဲကြမှာမပူဘူးလားမပူတဲ့အပဲကြမှာကြောက်တဲ့သူမကြောက်တဲ့သူဘယ်နှယောက်ရှိတော့ဘာဖြစ်လို့ကြောက်တော့ဘာဖြစ်လို့ကြောက်တော့မကောင်းတဲ့နေရာတကကြီးသွားမှလားတကကြီးသွားလို့လားမကောင်းတဲ့နေရာဟမ်ငရဲတကကြီးသွားမလားငရဲရောက်တော့တာဥတိမင်းဆွေသွားတာလားဟုတ်ခဲ့သွားတာလားဒါပေမဲ့ဘာဖြစ်လို့ကြောက်တော့ဟမ်ကံကတွန်းချတယ်ပေါ့ဒီလိုလားဒါဖြစ်ရင်ငရဲဘဝရောက်သွားတဲ့ပုံကနဲ့ဥောက်ခင်းနဲ့ဘယ်လိုပတ်သက်တယ်လဲဘယ်လိုပတ်တယ်တပ်ပြီးရောက်သွားတဲ့ဘက်ထားပါတော့ဘုံမချွတ်ငရဲတို့တော့မပြောနဲ့တပ်ပြီးရောက်သွားတဲ့ကဲတပ်ပြီးရောက်သွားပြီတပ်ပြီးရောက်သွားတဲ့နတ်သားဖြစ်သွားပြီအဲ့ဒီနတ်သားနဲ့ဥောက်ခင်းနဲ့ဘယ်လိုပတ်သက်တယ်လဲအဲဟုတ်ပြီအဲ့လို့ဆိုတော့နောက်ဘဝရောက်တော့ကနတ်ပဲဥောက်ခင်မှာမဟုတ်တော့ဘဲနဲ့ပဲ။ဘာရတာရှိမလဲ။ရတာရှိပါ့။ဘာလို့လိုချင်ရတော့နတ်ပြီ။ဟဲ့လားဟုတ်တယ်မလား။ပရိစ္ဆေသမုပ္ပါဒ်ကတော့အကြောင်းအကျိုးအနေနဲ့ဟောထားတာ။အကြောင်းအကျိုးအနေနဲ့ဟောထားတယ်ဆိုတာကတခါကြီးတော့ဘဝအနေနဲ့ကြည့်ပြောလိုက်တာကိုဘဝအနေနဲ့ကြည့်ပြောလိုက်တာတဘဝနဲ့တဘဝဆိုတော့ဟုတ်ဘဘွားကတတ္တဒီဘဘွားကတတ္တဟုတ်တယ်မလားတတ္တစီပဲမြင်နေတာကိုဒါပေမဲ့မြတ်စွာဘုရားဖရာအလောင်းဒီအချိန်မှာမြင်တာကသူကဘာနဲ့မြင်လဲပုပ္ပိနိဝသနုဒရိညာနဲ့မြင်တာဟုတ်တယ်မလားပုပ္ပိနိဝသနုဒရိညာနဲ့မြင်လိုက်တဲ့အခါကျတော့သူကဘဝတစ်ခုနဲ့တစ်ခုဘဝတစ်ခုနဲ့တစ်ခုကိုသူ့ရဲ့စိတ်ထဲမှာမြင်လိုက်တာကဟိုစိတ်ပရိနိမ့်မြန်လို့ပဲပရိလုံးလေးတစ်လုံးနဲ့တစ်လုံးစိတ်နေတယ်မလားပရိလုံးလေးတလုံးနဲ့တလုံးဆင်ပြီးတော့ဒီပရိလုံးနဲ့ဟိုပရိလုံးလုံးဟာဒီနေရာမှာပဲအများအားပုတ်ကန်နေတာဘေးကိုလွင့်ဆင်မသွားဘာကြောင့်လွင့်ဆင်မသွားတာလဲကျိုးနဲ့ထိန်ချလာဘူးနော်ကျိုးဆက်တယ်ရှိတယ်ကျိုးဆက်တယ်ရှိတဲ့အခါကျတော့ဒီပရိကောင်းထဲမှာရှိနေတဲ့ပရိအလုံးလေးတွေဟာတလုံးနဲ့တလုံးဘာမှမဆိုင်ဘူးလို့လည်းပြောလို့မရဘူးနှလုံးအတူတူလို့လည်းပြောလို့မရဘူးဟုတ်တယ်မဟုတ်လားနှလုံးအတူတူလားအတူတူပုတ်ကနေတာလည်းမဟုတ်ဘူးနော်။ကွာနေတယ်။ကွာနေတော့မဆိုင်သလိုကွဲထွက်သွားတာလားဆိုတော့လေဒီလိုလည်းမဟုတ်ဘူး။ဒီလိုဆိုတော့ပရိတလုံးနဲ့နောက်ပရိတလုံးကဆက်ဆက်နေ။ဆက်ဆက်နေတဲ့အခါကျတော့ကျိုးဆိုတဲ့အရာဝတ္ထုရဲ့ဆက်ဆက်မှုအထဲမှာဒီပရိအလုံးလေးတွေတရားရှင်တော်ကအလုံးပူတွဲနေတာ။ပူတွဲနေတာတလုံးနဲ့တလုံးကမဆိုင်ဘူးလည်းပြောလို့မရဘူး။အတူတူလည်းပြောလို့မရဘူး။ဆိုင်နေတယ်။အတူတူလားဆိုတော့လေမဟုတ်ဘူး။လက်ပြောတာဥောက်ခဲလားဆိုတော့လေမဟုတ်ဘူး။မဆိုင်ဘူးလားဆိုတော့လေမဟုတ်ဘူး။ဆိုင်တော့ဆိုင်နေတယ်။ဆိုင်နေတော့ဆိုင်နေတဲ့အခါကျတော့ဘာနဲ့ဆိုင်တယ်လဲဆိုတော့တတ္တိနဲ့သွားဆိုင်တာပေါ့။ဟုတ်တယ်မလား။တတ္တိနဲ့သွားဆိုင်တယ်။တတ္တိနဲ့သွားဆိုင်တဲ့အခါကျတော့နတ်ဘဝရောက်သွားတာပဲဥောက်ခဲမှာမဟုတ်တော့ပဲပဲ။ဘာမှခံစားစရာမလိုဘူး။ဥောက်ခဲခံစားတာမှမဟုတ်ပဲပဲ။နတ်ဖြစ်တာနတ်ဖြစ်တာပဲ။ငါနဲ့ဘာမှမပတ်သက်ဘူးဆိုပေမဲ့ဓာတ်ကတော့သွားဆိုင်နေတယ်။ဓာတ်ကတော့သွားဆင်းနေတဲ့အခါကျတော့အဲ့ဒီဓာတ်ကဘယ်ရောက်သွားလဲနတ်ပြည်ရောက်သွားတယ်။အဲ့ဒီနတ်ပြည်ရောက်သွားတဲ့အခါကျတော့အဲ့ဒီနတ်ပြည်ရောက်သွားတဲ့ပုဂ္ဂိုလ်ရဲ့ဓာတ်ကလည်းတကြံသူပြည်ပြန်ရောက်လာလဲတကြံငရဲပြည်ရောက်သွားလိုက်။ဟုတ်လား။တဘောမီးတဘောဖြစ်သွားတာဥောက်ခင်မဟုတ်ပေမလို့ဥောက်ခင်ရဲ့ဓာတ်ကတော့ပါသွားတာပဲ။ဓာတ်ဘဝကတော့ပါသွားတာပဲ။ကံရဲ့တတ္တိဆိုတာအဲ့ဒါပဲ။ကံတတ္တိကတော့ပါသွားတာပဲ။အဲ့ဒီလိုကံတတ္တိပါသွားတဲ့အတွက်ဒီကံတတ္တိပါသွားလို့ရှိရင်ဥောက်ခင်တန်ត្រာကျင်လည်တာမဟုတ်ဘူး။နောက်ဘဝဖြစ်သွားတာဥောက်ခင်မဟုတ်ဘူး။သန္ဓေကျင်လည်တာလည်းဥောက်ခင်မဟုတ်ဘူး။နောက်ဘဝဖြစ်သွားတာလည်းဥောက်ခင်မဟုတ်ငရဲကြကြပဲကြကြကိုယ်နဲ့ဘာမှပတ်သက်ဘူး။ဒါပေမဲ့သန္ဓေထဲမှာဥောက်ခင်ရဲ့ကံမျိုးစေ့တွေဟာကြောက်မသွားဘူး။ဟုတ်တယ်မလား။ကြောက်မသွားဘူး။ဥောက်ခင်ရဲ့ကံမျိုးစေ့တွေကြောက်မသွားဘူးဆိုလို့ရှိရင်ဥောက်ခင်ကိုယ်နဲ့ခံစားရတာမဟုတ်ပေမဲ့လို့လည်းပဲ။ဥောက်ခင်ဆိုတဲ့ဓာတ်ကလေးကတော့တပွားပြီးတော့ပါသွားတာပဲ။အဲ့ဒီပါသွားလို့ရှိရင်အဲ့ဒီဓာတ်ကလေးဟာကောင်းတဲ့ဘဝရောက်ကိစ္စမရှိပေမဲ့မကောင်းတဲ့ဘဝရောက်ရင်ဟုတ်ကဲ့တောင်းမကင်းတော့ဟုတ်တယ်မလားမကင်းတော့အဲ့တော့ဘာကိုပြုတ်ပြင်ပြရလဲကံကိုပြုတ်ပြင်ပြရတယ်အဲ့ဒါကြောင့်မလို့အတိတ်ဘဝကကံနဲ့အခုဘဝနဲ့သုံးဖို့ဒီဘဝကကံနဲ့နောက်ဘဝနဲ့ဘယ်လိုပတ်သက်တယ်လဲဆိုရင်အကြောင်းအကျိုးဆက်ဆက်မှုနဲ့ပတ်သက်တာပေါ့ဒါလို့ဆိုရင် အခုဘဝမှာကောင်းခြင်းဆိုးခြင်းဖြစ်အောင်ဘယ်တော့ကဖန်တီးခဲ့တာတော့ဘောအတိတ်တုန်းကဖန်တီးခဲ့ဖန်တီးမှုဆိုတဲ့နေရာမှာ၄မျိုးရှိတယ်ပေါ့နော်ကံရဲ့စိတ်ရဲ့ဥဒုရဲ့အာဟာရရဲ့ကံနေဘလောက်ပဲပါပါစိတ်မပါရင်လည်းအထမမြောက်ဘူးအဲ့တော့ကံလည်းပါရမယ်စိတ်လည်းပါရမယ်တဘာဝရာသီဥဒုဆိုတဲ့ဥဒုအခြေအနေပေါ့နော်လောကရဲ့ကိုယ့်ရဲ့ပေါင်းခြင်းအခြေအနေလည်းပါရမယ်နောက်ပြီးတော့အာဟာရဆိုတဲ့ကိုယ့်ရဲ့ကျန်းမာရေးလည်းပါရမယ်အခုမြန်မာနိုင်ငံကနေတရောက်လာတဲ့ပုံကိုယ်တွေဟာရေပုံရာအဖြစ်ကြည့်လိုက်မယ်ဆိုလို့ရှိရင်ကံတစ်ခုတည်းကြောင့်ရောက်လာတာမဟုတ်ဘူးစိတ်လည်းပါလို့ရောက်တာနော်တချို့ကကံလည်းပါတယ်စိတ်လည်းပါတယ်ဒါပေမဲ့လို့ပေါင်းခြင်းအခြေအနေမပေးလို့ရှိရင်ရောက်မလာဘူးဟုတ်တယ်မလားမိသားစုအခြေအနေတို့ပေါင်းခြင်းအခြေအနေလောကအခြေအနေမပေးလို့ရှိရင်လာခြင်းနဲ့စိတ်လည်းပါတယ်ကံလည်းပါတယ်ဒါပေမဲ့ရောက်မလာဘူးဘာဖြစ်လို့တော့ဥဒ္ဓရဲ့အထောက်ပံ့မရလို့တချို့ကြတော့လာခြင်းနဲ့ကျမ်းမာရမကောင်းဘူးအာဟာရရထောက်ပံ့မရလို့အဲ့တော့ကံရစိတ်ရဥဒ္ဓရအာဟာရရအဲ့ဒီလေးမျိုးစုံမှနေရာတစ်ခုဆိုတာရောက်တာဟုတ်ကောင်းတယ်ဆိုတာလည်းအဲ့ဒီလေးမျိုးစုံမှမကောင်းဘူးဆိုတာလည်းအဲ့ဒီလေးမျိုးစုံမှနော်ဒါမှသူကဘဝတစ်ခုရဲ့တုတ်တမှုဆော့ယုံမှုဆိုတာဖြစ်လာတာအဲ့တော့ကံတစ်မျိုးတည်းတော့မပြောလို့ပါဘူးသို့တော့ကံဒီအဲ့ဒီအကြောင်းလေးမျိုးတည်းမှာတစ်ခုတော့ပါထားတယ်အဲ့ဒီကံဒီဘယ်တော့ကဖန်တီးခဲ့တဲ့ကံလေအရင်ဘဝကဖန်တီးခဲ့တာအရင်ဘဝကဘယ်အချိန်မှဖန်တီးခဲ့တာလဲကံဖြစ်တဲ့အချိန်မှဖန်တီးခဲ့တာပဲအခုတည်းတခါကြီးတို့အခုအချိန်မှကံပြုတ်လိုက်ကံပြုတ်လိုက်တယ်ကောင်းတဲ့ကံပြုတ်လိုက်တယ်ဆိုအဲ့ဒီကောင်းတဲ့ကံကနေပြီးတော့ဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်လဲပြတ်သွားတယ်ပြတ်သွားပြီမဲ့လို့အဲ့ဒီကံကမပြတ်ခင်မှာသူ့ရဲ့စွမ်းအားနဲ့အဲ့ဒီကံပြုတ်တဲ့ပုံကိုယ်ရဲ့အနေထားကိုသူကနေပြီးတော့မျက်စိနဲ့မမြင်ပေမဲ့ပါးစပ်နဲ့မပြောပေမဲ့ဖန်တီးပြီးသားနော်ဒီပုဂ္ဂိုလ်ဒီကံပြုတယ်ငါကံအနေနဲ့ပြောကြပါစို့နော်ငါကိုသူကပြုထားတယ်ကောင်းကံကသူကပြုထားတယ်ပြုထားတဲ့အတွက်ဒီပုဂ္ဂိုလ်ကငါနှက်ပြီးတင်ပေးမယ်ဘလို့ကဖန်တီးလဲကံဖန်တီးဘယ်ချိန်မှဖန်တီးလဲကံပြုတဲ့ချိန်မှဖန်တီးတာဒါပေမဲ့ကံပြုတဲ့ချိန်မှဖန်တီးလိုက်ပြီမဲ့ဟောတေကံနိကံလာကြတဲ့အခါကျတော့စိတ်တို့ဥဒ္ဓတို့အာဟာရတို့ကနေချုပ်တက်သွားရင်လည်းနှက်ပြီးရောက်ကြောင်းကံနေပြုထားပြီမဲ့နှက်ပြီးမရောက်ပြန်ဘူးဘာလို့မရောက်တယ်လဲဆိုတော့ပြုတ်ထားတာကကံတစ်ခုပဲကိုပြုတ်ထားတာကိုကျန်တဲ့စိတ်တို့ဟာရတို့ဥဒုတို့ကမပေါင်းပေါင်းစည်းမှုမရှိဘူးပေါင်းစည်းမှုမရှိတဲ့အခါကျတော့နှက်ပြာကြောင့်ကံလှုပ်ထားပြီမဲ့နှက်ပြီမရဘူးငရဲကြဖို့ကံလှုပ်ထားပြီမဲ့ငရဲမရဘူးတချို့အကုသိုလ်တွေလှုပ်ထားတဲ့ပုံကိုယ်တွေရှိတယ်လေသေတော့ဟာဒီပုံကိုယ်တော့ဟုတ်လားငရဲမှာသွားဂျိုးကတ်မှာပဲလို့ပြောပြီမဲ့တကယ်မရောက်ငရဲမရောက်တဲ့ပုံကိုယ်တွေလည်းရှိတယ်ဟုတ်တယ်မဟုတ်လားအကုသိုလ်တွေလှုပ်ထားပြီမဲ့ငရဲမရောက်တဲ့ပုံကိုယ်တွေရှိတာပဲအဟုတ်တယ်လောက်ထားပြီးတော့လူပြန်ဖြစ်တဲ့ပုံစံတွေလည်းရှိတာပဲတချို့လူစုဖို့တပြားဖို့တွေလူပြန်ဖြစ်တာပဲဘာဖြစ်လို့ဖြစ်တယ်လဲခုနလိုပေါ့အကြောင်းက၄မျိုးတည်းမှာကံ၃မျိုးတည်းကြောင့်ဆုံးဖြတ်လို့မရဘူးကံကအပယ်၄ပါးကြားမဲ့ကံပါလာပြီးမဲ့ကျန်တဲ့၃မျိုးကသူနဲ့မပေါင်းစည်းဘူးဆိုရင်လည်းကံဆုံးဖြတ်တဲ့နေရာကိုမရောက်အဲ့ဒါကံဆုံးဖြတ်တဲ့နေရာရောက်ဖို့ဆိုတာကအကြောင်း၄မျိုးစုံမှရောက်တာကိုအဲ့ဒါကြောင့်ကံကပဲအချိန်မှာဆုံးဖြတ်လဲပြုတ်တဲ့အချိန်မှာဆုံးပြလိုက်တာဒီပုဂ္ဂိုလ်ဒီဒီကံပြုတယ်နတ်ပြည်တော်ဘုကအလုံးလုံးလို့ရှိရင်နတ်ပြည်တော်ဘုဒီကံကဆုံးပြပေးလိုက်တာပဲငရဲကြဘုကဒီကံကဆုံးပြပေးလိုက်တာပဲချမ်းသာဘုကလည်းချမ်းသာဘုလည်းဒီကံကဆုံးပြပေးလိုက်တာပဲဆင်းရဲဘုလည်းဒီကံကဆုံးပြပေးလိုက်တာပဲဒါပေမဲ့တကယ်တော့ချမ်းသာတဲ့ဆင်းရဲတာကြတော့ကံတမျိုးတည်းရဲ့အဆုံးပြနဲ့မဖြစ်တော့ဘူးကျန်တဲ့အကူအညီလိုသေးတာကိုသို့တော့သူဆုံးပြလိုက်တာကတော့ကံပြုတဲ့အချိန်မှာဆုံးပြလိုက်တာဆုံးပြပြီးတာနဲ့တပြိုင်နဲ့အဲ့ဒီကံကချုပ်သွားတာပဲ။ဘာနဲ့တူတယ်လဲလို့ဆိုတော့ခေါင်းလေးလို့ပေါ့ဘုန်းကြီးတို့။ခေါင်းရိုက်တဲ့အခါကျတော့ခေါင်းသီးလေးကိုခေါင်းရိုက်တန်နဲ့ရိုက်ချလိုက်တဲ့အခါမှာအဲ့ဒီခေါင်းရိုက်တန်ရဲ့အချိန်စတို့ပြင်းအားတို့ဟုတ်တယ်မလား။ခေါင်းရိုက်တန်ရဲ့အချိန်စပြင်းအားလျော်စားခေါင်းသီးလေးကသွားတယ်။အဲ့ဒီနောက်ကိုခေါင်းရိုက်တန်ကမလိုက်ပါဘူး။သူ့ရဲ့စွမ်းရင်လေးနဲ့ပဲတွန်းလှုပ်လိုက်တာပဲ။ဘလို့ပဲစွမ်းရင်နဲ့တွန်းလှုပ်ဟိုဘက်မှာအန္တရာယ်တစုံတရာရှိရင်ခေါင်းသီးကကိုမိုင်းနဲ့စီမသွားတော့ဘူး။ကိုကတော့ခေါင်းရိုက်လိုက်တော့ကတော့ဟိုလမ်းစဉ်ကိုကိုသူ့ရဲ့ရေမှတ်ချက်နေရာကိုရောက်အောင်ရိုက်လွန်လိုက်တာပဲ။ဒါပေမဲ့အနောက်ဆက်တစ်ခုကိုဝင်သွားရင်မရောက်တော့ဘူး။ခေါင်းရိုက်တန်ရဲ့အပြစ်မဟုတ်ဘူး။ကျန်တဲ့အနောက်ဆက်ရဲ့အပြစ်။ခေါင်းရိုက်တန်ကတော့အပြစ်ပုံချလို့မရဘူး။အခုဘုန်းကြီးတို့အတော်များများကဘာဖြစ်လဲ။မကောင်းတဲ့တစ်ခုကိုဖြစ်လိုက်ရင်ငါမကောင်းတဲ့အကုသိုလ်ကံလုပ်ခဲ့လို့ကောင်းတာတွေတခုဖြစ်လာတာကကုသိုလ်ကံလုပ်ခဲ့လို့ကံတစ်ခုတည်းသွားပြီးတော့တရားကံရှာတာ哦 တကယ်ကြကံတစ်ခုတည်းကြောင့်မဖြစ်တာမဟုတ်ဘူးနော်ကောင်းတာတွေဘယ်တော့ပဲလောက်ခဲ့လောက်ခဲ့ကြံတဲ့အကြောင်းนี่ပေါင်းဆောင်လို့ရှိရင်မပေါင်းဆောင်လို့ရှိရင်အဲ့ဒီကံရဲ့ဆုံးမချက်ကမမှန်ဘူးကံရဲ့စီမံဖန်တီးမှုအတိုင်းမဖြစ်ဘူးဥဒုရဲ့စိတ်ရဲ့အာဟာရရဲ့အဲ့ဒီသုံးမျိုးနဲ့ကံနဲ့တော့ပေါင်းတော့မှကံရဲ့ဖန်တီးမှုကအပြည့်အဝဖြစ်သွားတာအခုတတ္တဝါတွေဇာတိဖြစ်တယ်ဘုရုကြောင့်ဖြစ်တယ်လေကံကြောင့်ဖြစ်တာဒီတော့ကံကြောင့်ဖြစ်တယ်ဆိုတာကံကိုလည်းမြတ်စွာဘုရားကသွားတွေ့တယ်ဘုရားလုံးကသွားတွေ့တယ်ဒီဘက်ဘက်မှာဇာတိဖြစ်တာလည်းသွားတွေ့တယ်နော်ကံကိုလည်းသွားတွေ့တယ်ဇာတိဖြစ်တာကိုလည်းသွားတွေ့တယ်ဒီနှစ်ခုအကြောင်းအကျိုးဆက်သွယ်တဲ့ဝင်ဆက်ကိုလည်းသွားတွေ့တယ်ပုပ္ပိနိဗ္ဗာန်သုတိညာနဲ့ကြည့်လိုက်တဲ့အခါကျတော့သွားတွေ့တဲ့အခါကျတော့မဟောတတ္တဝါတွေဟာပရိသန်နေတယ်လူပြည်မှာပရိသန်နေတယ်နတ်ပြည်ပရိသန်နေတယ်အပယ်လေးပါးမှာပရိသန်နေတယ်ဒါရီကံကြောင့်ဖြစ်တာပါလားဆိုတာကိုသွားတွေ့တယ်အကြောင်းရှာလိုက်တာကဲဒီလိုဆိုတော့ကံကြောင့်ဇာတိရတယ်ဇာတိကြောင့်ဝဏ္ဏသိနဲ့တွေ့တယ်ဒီလိုဆိုရင်ဝဏ္ဏသိမတွေ့ခြင်းရင်ဘာလုပ်ရမလဲဇာတိမဖြစ်အောင်လုပ်ရမှာဇာတိမရခြင်းဘာဖြစ်မလဲကံမဖြစ်အောင်လုပ်ရမယ်တွေ့ကြည့်တာနော်ဝဏ္ဏသိမဖြစ်ခြင်းရင်ဇာတိမရအောင်လုပ်ရမှာကဲဇာတိမင်းမဖြစ်နဲ့တွတ်တားလို့ရမလားမရဘူးဘာဖြစ်လို့တော့ကံရှင်းရင်ဇာတိပြဒီတော့ဇာတိရပြောမှာပေါ့ဟာကျွန်တော်လာမတားနဲ့ကျွန်တော်ကတော့ကံရှိရင်ကျွန်တော်ကတော့ဖြစ်ပြရမှာပဲကံရှိရင်30ဘုံမှာတဘုံပေါ်မှာတော့ကျွန်တော်ဖြစ်ရမှာပဲဒီတော့ကျွန်တော်လာပြီးတော့ဒါပိတေကံမရှာနဲ့ဟိုမှာစကံကမ္မဘဝရှိနေတယ်ကံရှိနေတယ်အဲ့ဒီကံရှိလို့ကျွန်တော်ကပရိသတ်နေပြရတာအဲ့ဒီတော့ခင်ဗျားတို့ဟာလာဥပမာပေါ့နော်ကျွန်တော်ကမဖြစ်စေချင်ပါဘူးဆိုကံကိုသွားပြီးတော့မဖြစ်စေနဲ့ကံတော့မဖြစ်စေနဲ့ဆိုတော့ကဲတခါသွားပြီးတော့ကံဝင်သွားပြီးတော့တရားကံပြောလိုက်ပြန်တော့မင်းကံဘာဖြစ်လို့ဖြစ်ရတော့ကံမဖြစ်နဲ့မင်းကံကနေဇာတိပြောင်းမင်းဘာမှလုံးမပေးနဲ့လုံးမပေးနဲ့ဆိုတော့ကံကတခါဘာပြန်ပြောလဲဟာကျွန်တော်ကတော့ဘယ်လို့ချင်မလဲဒါပေမဲ့သူ့နောက်မှာကံဖြစ်အောင်လုံးပေးနေတဲ့တရားတွေရှိနေတယ်အဲ့ဒီတရားတွေကဘယ်လိုတွေတော့ဥပါဒံဥပါဒံတဲ့အစွဲကနန္တရားအဲ့ဒီနန္တရားကနေပြီးတော့ကံဖြစ်အောင်လုံးပေးနေတဲ့အတွက်ကျွန်တော်ကကံဖြစ်နဲ့လုံးပေးနေရတာအဲ့တော့ဥပါဒတရားကြောင့်ဘာဖြစ်လဲကံနေဖြစ်တာကံဖြစ်လို့ဇာတိဖြစ်တာဥပါဒကြောင့်ကံဖြစ်တယ်ကံဖြစ်တော့ဇာတိဖြစ်တယ်ဒါတော့ဇာတိဘာကြောင့်ဖြစ်လဲကံကြောင့်ဖြစ်တယ်ကံဘာကြောင့်ဖြစ်လဲဥပါဒကြောင့်ဖြစ်တယ်ဟာဒီလိုဆိုလို့ရှိရင်ဆက်ပြီးတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့ဒီဥပါဒမှမပြောင်းရင်ဒီကံဒီဘယ်တော့မှမရဘူးနော်ဒီဥပါရမမပြောင်းရင်ဒီကံนี่ဘယ်တော့မှမရဘူးဒီလိုဆိုရင်ဟုတ်ပြီကံကအဓိကမှမဟုတ်ပဲဥပါရံကအဓိကကိုနော်ဥပါရံကအဓိကဖြစ်နေတာဒီတော့ကံဆိုတာကဘုန်းကြီးတို့ပြိတ္တတိဘာလဲဆိုတဲ့အခါကျတော့ကာယကံဆိုတာကိုယ်ကာယနဲ့ပြုတာကာယကံနှုတ်နဲ့ပြောတာကဝစီကံစိတ်နဲ့တွေ့တာကမနောကံဒီတော့ဥပါရံကြောင့်ကံဖြစ်တယ်နော်ဥပါရံကြောင့်ကံဖြစ်တယ်ဥပါရံကြောင့်ကံဖြစ်တယ်ဆိုတော့တကယ်လို့ဥပါဒံကိုမဖြစ်အောင်လုပ်မယ်ဆိုကြပါစို့ကာယကဝစီကမနောကံนี่မဖြစ်တော့ဘူးလားကိုယ်ကရနဲ့လှုပ်ရှားတာတွေမဖြစ်တော့ဘူးလားနှုတ်နဲ့ပြောတာတွေမရှိတော့ဘူးလားလုံးဝပါဇက်ပိတ်သွားပြီလားစိတ်နဲ့တွေ့တာတွေမရှိတော့ဘူးလားလုံးဝရက်သွားပြီလားဟုတ်တယ်မဟုတ်လားဒါကံဖြစ်တာဖြစ်တာဥပါဒံကလိုက်လာသလားသူကပြောတာကကမ္မဘဝဘယ်လိုကြောင့်ဖြစ်လဲဥပါဒဉာဏ်ဖြစ်တယ်ဒီလိုပြောတာကိုနော်ကမ္မဘဝဥပါဒဉာဏ်ဖြစ်တယ်ဒီလိုဆိုတော့ကဲဥပါဒမဖြစ်အောင်လုံယုံတဲ့ဒီကမ္မဘဝဒီလုံးဝရပ်သွားပြီလားတခါကြီးရပ်မလားစကားမပြောဘဲနေနိုင်လားမနေနိုင်ဘူးမတော်မလာဘဲနဲ့ဟောနေနိုင်လားမတွေးဘဲနဲ့ကောနေနိုင်လားဒီလိုဆိုရင်ဘယ်လိုလုပ်မလဲဒီနေရာမှာအဖြစ်တခုရှာရမှာပေါ့နော်ဒါပရိစ္ဆသမုပ္ပါဒ်ရဲ့လျှော့ဝှက်ချက်လို့ပြောလို့ရတာပေါ့ဟုတ်တယ်မဟုတ်လားဒါပရိစ္ဆသမုပ္ပါဒ်ရဲ့လျှော့ဝှက်ချက်ပဲဒီတော့ဥပါဒါသရပါလဲအစွဲဘာအစွဲလဲမလုံဖဲမနေနိုင်တဲ့အစွဲမပြောမယ်မနေနိုင်တဲ့အစွဲမတွေးမယ်မနေနိုင်တဲ့အစွဲဟုတ်တယ်မဟုတ်လားဒါဥပါဒါပဲမလုံဖဲမနေနိုင်တဲ့အစွဲတွေဥပါဒါမပြောမယ်မနေနိုင်တဲ့အစွဲတွေဥပါဒါမတွေးမယ်မနေနိုင်တဲ့အစွဲတွေဥပါဒါနော်ဥပါဒါဒီတော့အလုံးတစ်ခုလောက်တာဟာဟုတ်လားမလုံဖဲမနေနိုင်လို့လုံးတဲ့လုံးရဲ့လုံးသိမ့်လို့လုံးတဲ့လုံးရဲ့နှစ်မျိုးတော့ခွဲသီးတဲ့သဘောထားရမှာပေါ့နော် မလုံဘဲမနေနိုင်လို့လုံးတဲ့လို့ရဲ့လုံးသိမ့်လို့လုံးတဲ့လို့ရဲ့မပြောဘဲမနေနိုင်လို့ပြောတဲ့စကားရဲ့ပြောသိမ့်လို့ပြောတဲ့စကားရဲ့မတွေ့ဘဲမနေနိုင်လို့တွေးရတာရဲ့တွေးသိမ့်လို့တွေးရတာရဲ့နှစ်ပိုင်းတော့ရှိရမှာပေါ့လုံးသိမ့်လို့လုံးတဲ့ပြောသိမ့်လို့ပြောတယ်တွေးသိမ့်လို့တွေးတယ်ဆိုတာကညာပိုင်းပါလာပြီပေါ့နော်သူကလုံးသိမ့်တယ်မလုံးသိမ့်ဘူးပြောသိမ့်တယ်မပြောသိမ့်ဘူးဆိုတာကိုဝိပန်ဆိုပြနိုင်တဲ့အသိဉာဏ်ပါလာပြီအဲအသိရှိတဲ့ပုဂ္ဂိုလ်သည်ဘလောက်ပဲလှုပ်ချင်လို့ချင်းမလုံးသိမ့်ရင်မလုံးဘူးလုံးသိမ့်မှလုံးမယ်ဘလောက်ပဲပြောချင်းပြောချင်းမပြောသိမ့်ရင်မပြောဘူးပြောသိမ့်မှပြောမယ်ဘလောက်ပဲတွေးချင်းတွေးချင်းမပြောမတွေးသိမ့်ရင်မတွေးဘူးတွေးသိမ့်မှတွေးမယ်အခုဒီနေရာမှာဇာတိကိုကျေစုပြုပင်းနေတယ်ဆိုတဲ့ကံဒီဘလောက်ကံမျိုးတော်ဟုတ်တယ်မလားဘလောက်ကံမျိုးတော်ကိုယ်တော်တော့ကပြောတယ်ကံကပြောတယ်လေကျွန်တော်တော့မှဥပါဒဏ်ရှိတယ်လေဥပါဒဏ်ဖြစ်လို့ကျွန်တော်ဖြစ်နေတာဥပါဒဏ်ရဲ့ထုံဆောင်မှုကြောင့်ဖြစ်တဲ့ကံမှုလို့ဘဝတွေဇာတိတွေရနေတာပါတဲ့ဒီတော့ကံဆိုတဲ့နေရာမှာနော်မလုံဖဲမနေနိုင်လို့လုံးတဲ့လို့ရယ်လုံးသိမ့်လို့လုံးတဲ့လို့ရယ်နှစ်မျိုးရှိတယ်အဲ့မှာဘဝတစ်ခုရလာတာဟာမလုံဖဲမနေနိုင်လို့လုံးတဲ့လို့ကဘဝတစ်ခုရအောင်ကျေစုပြုပေးတတ်တယ်လုံးသိမ့်လို့လုံးတဲ့လို့ဒီဘွားတကူရအောင်သူဘာမှကျေစုပြုမပေးဘူး။ဘာဖြစ်လို့တော့ဒီလုံးအပေါ်မှာသူစစလန်းလန်းဘာမှရှိမနေဘူး။လုံးသိမ့်လို့လုံးတာကို။အဲ့တော့မလုံးဖဲမနေနဲ့လို့လုံးတဲ့ဆိုတာကဥပါဒဏ်ကြောင့်ဖြစ်တဲ့ကံ။လုံးသိမ့်လို့လုံးတဲ့ဆိုတဲ့ကံကဉာဏ်ဥသိပြီးတော့ဖြစ်တဲ့ကံ။ဟုတ်တယ်မဟုတ်လား။အဲ့တော့ဥပါဒဏ်ကြောင့်ဖြစ်တဲ့ကံရဲ့ဉာဏ်ဥသိပြီးတော့ဖြစ်တဲ့ကံရဲ့ကံကဘယ်နှမျိုးရှိလဲ။နှစ်မျိုးရှိတယ်ဒါလေးနားလည်ထားရမယ်เนาะဒါပြောချင်တာဥပါဒဏ်ကြောင့်ဖြစ်တဲ့ကံရဲ့ဉာဏ်ကြောင့်ဖြစ်တဲ့ကံရဲ့ဥပမာမြတ်စွာဘုရားသည်တရားဟောတယ်တရားဟောတာဘာဖြစ်လို့ဟောလဲဉာဏ်နဲ့ဟောတာဟောသိလို့ဟောနေတာเนาะဟောသိလို့ဟောနေတာဒါသည်မြတ်စွာဘုရားတရားဟောတာသည်သူပြောနေတဲ့စကားတွေသည်ဥပါဒဏ်ကြောင့်ဖြစ်တဲ့စကားမဟုတ်ဘူးဉာဏ်နဲ့ဖြစ်တဲ့စကားဟုတ်တယ်မဟုတ်လားဘုန်းကြီးတို့တတွေတက္ကရာမတွေကြတော့စကားတွေပြောနေကြတယ်မပြောဘဲနေပါဆိုလည်းပဲမနေနိုင်ဘူးစိတ်ကတော့ဟာတရားစကားမဝင်လဲစကားမပြောကြပါနဲ့စကားမပြောကြပါနဲ့ဓမ္မဂရိကကတော့တချောချောပြောနေတာပဲနေနိုင်လားခုံပြောတာပဲဟုတ်တယ်မဟုတ်လားခုံပြောတာပဲစကားမပြောပါနဲ့ဆိုတော့ခုံပြောနေတာပဲဘာဖြစ်လို့ခုံပြောတော့ပြောတယ်လို့ပြောတာလားအဲ့ဒါဥပါဒဏ်နဲ့ပြောတဲ့စကားတွေနော်ဥပါဒဏ်ကြောင့်ဖြစ်တဲ့ဝစီကံတွေပေါ့ပြောတယ်မှပြောမှမပြောတယ်မပြောဘူးဆိုတာကဘုန်းကြီးတို့စာရီထဲမှာဥပမာပေးထားတယ်လေစီကြီးကဲ့သို့ဆိုတာလေတိမှမြည်တယ်မတိရင်မမြည်ဘူးဘုန်းကြီးတို့ပရိသတ်တွေကြတော့တိလည်းမြည်တာပဲမတိလည်းမြည်နေတာဟုတ်တယ်မဟုတ်လားတိလည်းမြည်နေတာပဲမတိလည်းမြည်နေတာပဲမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ကြတာစကား၆ခုရှိတယ်လေပြောသိမှပြောတယ်မပြောသိရင်မပြောဘူးအဲ့တော့ဒါပြင်ဘာကွာတယ်လို့မေးတဲ့အခါကျတော့ဥပါဒဏ်ကြောင့်ဖြစ်တဲ့ကံနဲ့ဉာဏ်ကြောင့်ဖြစ်တဲ့ကံမတူတော့ဘူးနော်မတူရင်ဒီထဲမှာဘယ်လိုကွာခြားချက်ရှိတယ်လဲဥပါဒဏ်ကြောင့်ဖြစ်တဲ့ကံကကမ္မဘဝဉာဏ်ကြောင့်ဖြစ်တဲ့ကံကကမ္မမတူဘူးနော်ဥပါဒဏ်ကြောင့်ဖြစ်တဲ့ကံကပါလေကမ္မဘဝဉာဏ်ကြောင့်ဖြစ်တဲ့ကံကကမ္မအဲဒီလိုခွဲလိုက်ပေါ့နော်အဲဒီလိုခွဲလိုက်ဒါကြောင့်မလို့အဲ့ဒီနေရာမှာဟိုကျိုးလေးနဲ့ဝိုင်းတဲ့အခါကျတော့ခွဲထားတာကမ္မနဲ့ဘဝကြမှာခွဲထားတာနော်ကမ္မနဲ့ဘဝပဲကမ္မဘဝဖြစ်နေပြီပဲကမ္မနဲ့ဘဝကြမှာဘာဖြစ်လို့တော့ခွဲထားတော့ဘုသူတို့နေနှစ်ဦးအတူတူနေပါစီတော့လားဘာဖြစ်လို့ကျိုးနဲ့တော့ခွဲထားတော့ဟာမဟုတ်ဘူးအတိဘက်ကနှစ်မျိုးရှိတယ်ကံဆိုပေမဲ့လည်းဥပါဒဏ်ကြောင့်ဖြစ်တဲ့ကံလည်းရှိတယ်ဉာဏ်ကြောင့်ဖြစ်တဲ့ကံလည်းရှိတယ်ဥပါဒဏ်ကြောင့်ဖြစ်တဲ့ကံကတစ်မျိုးအတိပ္ပယ်တစ်မျိုးဉာဏ်ကြောင့်ဖြစ်တဲ့ကံကအတိပ္ပယ်တစ်မျိုးဥပါဒဏ်ကြောင့်ဖြစ်တဲ့ကံဆိုရင်ကမ္မနဲ့ဘဝတွဲသွားပြီတွဲသွားလို့ရှိရင်ဇာတိစီရောက်သွားမယ်ဉာဏ်ကြောင့်ဖြစ်တဲ့ကံကကမ္မပဲဖြစ်တဲ့ဘဝနဲ့မတွဲဘူးဘဝနဲ့မတွဲရင်ဇာတိစီမရောက်ဘူးဒီလိုဆိုတော့ဇာတိဆိုတဲ့အကျိုးကိုပြည့်စုံတတ်တဲ့ကံကြီးဘဝနဲ့တွဲတဲ့ကံဟုတ်တယ်မလားဘလုတ်ကံမျိုးလေဘဝနဲ့တွေ့တဲ့ကဘဝနဲ့မတွေ့ရင်ဇာတိဆိုတဲ့အကျိုးပေးကုန်မပေးဘူးဒီတော့ကမ္မရယ်ကမ္မဘဝရယ်ဘယ်နှမျိုးရှိလဲနှစ်မျိုးပေါ့နော်ကမ္မနဲ့ကမ္မဘဝနှစ်မျိုး กรรมဆိုရင်ဇာတိကိုအကျိုးပေးမလားပေးမလားကမ္မဆိုမပေးဘယ်လိုမှပေးမလဲဒီတော့အဲ့ဒီနေရာမှာကိုလောက်တဲ့ကံဒီကမ္မဖြစ်မလားကမ္မဘဝဖြစ်မလားဆိုတာကဒီနေရာကျတော့ပရိစ္ဆသမုပ္ပါသဘောနဲ့ပြောမယ်ဆိုသူဒီပိဿုပ္ပံပဲဟုတ်တယ်မလားပိဿုပ္ပံဆိုတော့ပိဿုပ္ပံလို့သာပြောနေတာဘုန်းကြီးတို့ပရိသတ်တွေဒီနေရာမှာတင်းဒီပိဿုပ္ပံနာကတာဘဝအနေနဲ့ပိုင်းတာကိုဘဝအနေနဲ့ပိုင်းတော့သူဒီပိဿုပ္ပံပေါ့နော်ဇာတိကအနာကပေါ့ဒါပေမဲ့ဘဝတစ်ခုတည်းမှာပဲအချိန်ကာလအနေနဲ့ပြန်ပြီးတော့တွေ့မယ်ဆိုလို့ရှိရင်ကမ္မပေါ့ကမ္မသည်မနှက်ပြန်လဲဖြစ်ခြင်းဖြစ်မယ်တပတ်ကလည်းဖြစ်ခြင်းဖြစ်မယ်ဒီတော့ပိဿုပ္ပံလည်းဖြစ်သလိုပိဿုပ္ပံဘဝထဲမှာရှိနေတဲ့အနာကလည်းဖြစ်နေတယ်တကယ်ကတော့ပိဿုပ္ပံပေါ့နော်ပိဿုပ္ပံကဒီဘဝတစ်ဘဝထဲကိုပြောတာဒီဘဝတစ်ဘဝထဲမှာကမ္မသည်အနာကလည်းဖြစ်နေတယ်ဒီတော့အခုဘုန်းကြီးတို့ပြိတ္တတွေအခုဒီနေ့ကနေပြီးတော့မနှက်ဖြာစတို့ဘာပြောမလဲဘာလုပ်မလဲအမနှက်ဖြာလုံးမဲ့လုံးထဲမှာညာဥသိပြီလုံးမလားဥပါဒံဥသိပြီတော့လုံးမလားညာနဲ့လုံးမလားဥပါဒံနဲ့လုံးမလားဆိုတာအခုဆုံးမချက်ချလို့မရဘူးအခုဆုံးမချက်ချထားပြင်မဲ့လို့မနှက်ဖြာကြတာဒုလက်တချောဖြစ်ခြင်းဖြစ်သွားတာပဲဟုတ်တယ်မဟုတ်လားဒီတော့အပြောင်းလဲလုံးလို့ရတယ်ရွေးချယ်ပိုင်ခွင့်ရှိတယ်ကံမဖြစ်အောင်လုံးမဲ့ဆိုလည်းရတာပဲခွင်တော်ပြိတ္တတွေကိုအချိန်ကြီးအများကြီးရှိသေးတယ်အခုမှအကြီးဆုံးတကမာကြီးဆိုရင်အသက်60လား80ကျော်60တော့မပြေသေးပါဘူးနော်တကမာကြီးတော့မိမိဆယ်ဆို60မပြေ80ဟုတ်လားအချိန်ကြီးအများကြီးရှိသေးတယ်မသေးသေးဘူးကမ္မတွေလောက်စားအချိန်ကြီးအများကြီးရှိသေးတယ်အဲ့တော့ကမ္မဖြစ်အောင်လုပ်မလားကမ္မဘဝဖြစ်အောင်လုပ်မလားရွေးချယ်ပိုင်ခွင့်ရှိတယ်ဒါကြိုတင်စဉ်းစားဖို့တကမာကြီးတွေဆိုလဲတကမာကြီးရလို့ရင်တော့ဥောင်းကေတက်ကြီးဆုံးလားဟုတ်တယ်မလားဟုတ်ပြီတခါကြီးရတာရွေးချယ်ပိုင်ခွင့်မရှိဘူးလားစဉ်းစားပြီးပြီလားဘာဖြစ်အောင်လုပ်မလဲသိကြပြီလားဟမ်ကမ္မဖြစ်အောင်လုပ်မလားကမ္မဘဝဖြစ်အောင်လုပ်မလားဆိုတာကိုယ်ကရွေးချယ်ရမှာရွေးချယ်ပိုင်ခွင့်ပေးထားတဲ့အနေနဲ့သူတို့ကိုအပြစ်မဝိုင်းမဲ့ထားတာဒါဖြစ်ရင်ဟိုဘက်ကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရလည်းကံပဲမို့လားတရားကိုကောက်တော့စေရနာပဲမို့လားသူကြပါဖြစ်လို့ပြည့်ယူထားလေမဟုတ်ဘူးလေတခါကြီးကဘဝဖြစ်သလားမဖြစ်ဘူးလားကိုပြောနေတာလေဟိုအကျိုးပေးမလားမပေးဘူးလားဆိုတဲ့ကံတာလေအခုကကမ္မဆိုရင်ဇာတိအကျိုးမပေးဘူးကမ္မဘဝဆိုရင်ဇာတိအကျိုးပေးတယ်ဒါကြောင့်မလို့အရှင်သဘောမျိုးနဲ့ခွဲထားတာနော်မနှက်ပြောင်းစဉ်းစားကြည့်ပြီးတော့ဉာဏ်ဥသိပြီးလို့ရင်ကမ္မဖြစ်မယ်ဥပါဒါဥသိပြီးတော့ရင်ကမ္မဘဝဖြစ်မယ်ဒီတော့ရွေးချက်ပိုင်ခွင့်ရှိနေတယ်လေအရှင်သဘောကိုသင်္ခါရကြတော့ဘာဖြစ်လို့အဲ့ဒီလိုရွေးချက်ပိုင်ခွင့်ပြေးမထားတော့ဘာဖြစ်လို့ပြေးဝိုင်းထားတော့ဓမ္မိုက်တော်ကြီးကြောက်လို့ဘယ်လိုစဉ်းစားတော့သူကတတိယထင်တယ်အကျယ်သက်ကြီးဆုံးတတိယလားဟမ်ဒုတိယဟုတ်လားတပြောသားမအောင်သင်္ခါရကြတာဘာဖြစ်လို့ဝိုင်းထားတော့ဟိုဘက်မှာကမ္မဝတ်ဆိုတာရှိတယ်လေကမ္မဝတ်နှစ်ပါးမှနာဘယ်လိုနဲ့ဘယ်လိုလဲသင်္ခါရနဲ့ကမ္မဘဝသင်္ခါရနဲ့ကမ္မဝတ်ဆိုတာကမ္မဝတ်ဆိုတာကသူကဒီသင်္ခါရနဲ့ကမ္မဘဝဆိုတဲ့တရားနှစ်ပါးကပေါင်းပြီးတော့ကမ္မဝတ်ဆိုတဲ့နာမည်ခံထားတာမနှုတ်နှစ်ယောက်ကကမ္မဝတ်ဆိုတော့ကမ္မဝတ်ကပြောတယ်မင်းသင်္ခါရလည်းငါလက်အောက်ခံတရားပဲကမ္မဘဝလည်းငါလက်အောက်ခံတရားပဲဆိုတော့သင်္ခါရကတော့ကမ္မဝုဆိုတဲ့ဆရာကြီးရဲ့လက်အောက်ခံတရားဖြစ်နေလုံလုံရရသူကလက်ခံလိုက်တယ်ဟုတ်တယ်မဟုတ်လားလက်ခံလိုက်တဲ့အတွက်ကမ္မဝုကသင်္ခါရကိုပြောတော့မင်းငါလက်အောက်ခံတရားငါလက်ကမင်းလုံးဝမလွတ်ဘူးဒါကြောင့်မလို့မင်းကိုငါအသေးခံလိုက်ပြီနည်းနည်းလေးမှဟမထားဘူးဟုတ်တယ်မဟုတ်လားအပြစ်ဝိုင်းလိုက်တယ်မဟုတ်လားမင်းငါတပည့်ဖြစ်နေပြီမင်းငါတော့ကိုလက်ကိုလိုက်ရမယ်ကမ္မဝုဖြစ်နေမင်းကမ္မဝုအဖြစ်နဲ့တန်ត្រာလဲတန်ត្រာမှာမင်းလဲအောင်မင်းလုပ်ပြရမယ်အပြည့်ဝိုင်းလိုက်ပြီကမ္မဘဝကြတော့ကမ္မဝုကအပြည့်သူလဲအောက်ခံဖြစ်နေအပြည့်ဆက်တဲ့လို့မရဘူးဘာကွာတဲ့လို့မပြီးတော့သင်္ခါရကဘယ်တော့မှဖြစ်ခဲ့တာလဲအတိတ်တုန်းကဖြစ်ခဲ့တာ နော်အတိတ်တုန်းကဖြစ်ခဲ့တဲ့သင်္ခါရဆိုတဲ့ကံဒီအကျိုးဇာတိအကျိုးမပေးသေးဘူးလားပေးပြီးပြီလားမပေးရသေးဘူးလားပေးပြီးပြီလားဘယ်နေရာမှာလဲဝိညာဏယုတ်သတ္တရဏဖသဝရဏအဲ့ဒါဒီတခြားလားဇာတိလားဇာတိဘာဖြစ်လို့သူကဇာတိလို့ပြောတယ်လဲနံပါတ်၄ဘက်ကိုကြည့်လေဇာတိဆိုတဲ့နောက်မှာစလုံးပဏလုံးရေးထားလဲမဟုတ်ဘူးနောက်သူနောက်မှာနောက်ကျောမှာဝိညာဏယုတ်သတ္တရဏဖသဝရဏအဲ့ဒါဒီပါဠိပဲနဲ့ရေးထားတာလဲဇာတိဆိုတာဒီမိလို့မဟုတ်ဘူးတဲ့ဝိညာဏယုတ်သတ္တရဏဖသဝရဏဒီတရား၅မျိုးကိုဇာတိလို့ခေါ်ထားတာတဲ့ဘဝတစ်ခုလုံးမှာဖြစ်တဲ့တရားတွေကိုတရားတရားပေါင်းကြည့်ဒီ၅မျိုးပဲတွေ့တယ်ဘဝတစ်ခုလုံးမှာလေလူဘဝတစ်ခုလုံးကိုဒီအတိညာတလို့ပုံကုံမျိုးမှာတပါးပေါ့နော်အတိညာတကြတော့နာမရှိဘူးအာရိပ္ပမြန်မာကြတော့ယုံမရှိဘူးဉာဏ်နဲ့ပုံကိုယ်တွေအားလုံးကယုံနာပြည့်စုံရှိတဲ့အခါကျတော့အတိညာတနဲ့အာရိပ္ပမြန်မာကလွှဲရင်30ပုံဉာဏ်နဲ့ပုံကိုယ်တွေဘယ်ပုံကိုယ်ပဲကြည့်ကြည့်တဘဝလုံးမှာဖြစ်နေတဲ့ရုပ်တည်နာနဲ့စဉ်းချုပ်လိုက်ရင်ဒီကားမျိုးပဲတွေ့တယ်။အာတို့တသလုံးနေတာပဲ၊နတ်တရားတွေအများကြီးရှိတာပဲ။ဘလောက်ပဲအများကြီးရှိရှိဝိညာဉ်ရဲ့၊နာယောရဲ့၊သလာရဏရဲ့၊ဖတ်တာရဲ့၊ဝေဒနာရဲ့။ဝိညာဉ်တရားကစိတ်၊နာတရားကစိတ်တိတ်၊ယုတ်တရားကယုတ်။အဲဒီကနေပြီးတော့မှအခုဘဝတွေရှင်သန်နေအောင်အကျိုးဆောင်ပေးနေတာကသလာရဏ။သလာရဏကကျိုးဆောင်ပေးတဲ့အတွက်ဖတ်တာတွေဖြစ်လာတယ်၊ဝေဒနာတွေဖြစ်လာတယ်။ဒါပြစ္ဆုတ်ပဘဝမှာဖြစ်နေတဲ့တရားချင်းချင်းအဲ့ဒီ၅မျိုးကဘယ်ဘဝမှာပဲရောက်ရောက်တရားတွေချင်းချင်းလဲဒီ၅မျိုးပဲတွေ့တယ်။အဲ့ဒါကြောင့်အဲ့ဒီ၅မျိုးဒီဇာတိလို့လည်းပြောလို့ရတယ်၊စရာလို့လည်းပြောလို့ရတယ်၊မရဏလို့လည်းပြောလို့ရတယ်။ဒီတော့နံပါတ်၄အကွယ်ဝိညာဏံသလရဏဖတ်တဝရဏဖြစ်နေခြင်းသည်ဇာတိဖြစ်နေခြင်းပဲ။အဲ့ဒီဇာတိဘယ်လိုကြောင့်ဖြစ်တော့သင်္ခါရကြောင့်ဖြစ်တာ။ဟုတ်တယ်မဟုတ်လား။ဒါသင်္ခါရကြောင့်ဇာတိဇာတိမဖြစ်ရသေးဘူးလားဖြစ်ပြီးပြီလား။ဒီပြီးပြီနော်ဘုန်းတော်ပြိတ္တတွေကိုယက်နေတဲ့နေရာဘယ်နေရာလဲအခုတရားနာနေတဲ့နေရာဘယ်နေရာလဲဆက်ဝိုင်းထဲမှာဘယ်နေရာနေတရားနာနေတော့ဒီတော့ဝါမပြောနဲ့တိတိကျကျပြောသားမဟုတ်ဘယ်နေရာတော့ဘယ်စလုံးနေရာနေတရားနာနေတာလဲမဟုတ်လေကာလအနေနဲ့ပြောတော့ဘယ်တရားနေဟာနေဘယ်ဆိုင်ကစလုံးတစ်ခုကိုလည်းညှို့ထိုးကြည့်လိုက်ဘယ်စလုံးနေရာနေတရားနာနေတာလဲနာယုဝေဒနာဟုတ်တယ်မလားဝေဒနာမဖြစ်သေးမချင်းတကယ်ဒီတရားကိုနားကိုမလဲသေးဘူးမဟုတ်ဘူးလားဝေဒနာမဖြစ်မချင်းဒီတရားကိုတကယ်နားကိုမလဲသေးဘူးဘလောက်ပဲနားထဲမှာအတန်နေကြားနေကြားနေကြားတာကြားတာပဲဝေဒနာမဖြစ်မချင်းဒါဘာလဲဆိုတာသိကိုမသိဘူးသိတော့သိချင်းသိမယ်ဘာလဲဆိုတာမသိဘူးအတန်တော့သိချင်းသိမယ်အဒါကလူစကားပြောတာလူကပြောတာလားနတ်ကပြောတာလားခွေးဟောင်းတာလားကြက်အော်တာလားငှက်အော်တာလားမသိဘူးအဲ့ဒါသိတာပဲကြားမှသိဝေဒနာကြားမှသိတာဝေဒနာကြားမှဒီတန်သည်နားထောင်လို့ကောင်းတယ်ဒီတန်သည်နားထောင်လို့မကောင်းဘူးဆိုတာဝေဒနာကြားမှသိတာဝေဒနာမရောက်မချင်းသိကိုမသိဘူးအဲ့ဒါကြောင့်မလို့ဝေဒနာဆိုတဲ့နေရာဟာလောလောဆယ်မြင်နေကြားတဲ့နာနေစားတဲ့တွေ့ကြည့်တဲ့ဟိုဖြစ်စဉ်နဲ့ဖြစ်စဉ်နေတဲ့မှာအထင်ရှားဆုံးနေရာဒီဝေဒနာပဲအားတို့ဒီနေ့သမင်းစားလို့ကောင်းလိုက်တာဆိုတာလေဝေဒနာကြည့်ပြီးဆုံးဖြတ်တာနေလို့ကောင်းတယ်ဆိုတာလေဝေဒနာကြည့်ပြီးဆုံးဖြတ်တာနေလို့မကောင်းဘူးဆိုတာလေဝေဒနာကြည့်ပြီးဆုံးဖြတ်တာဒါကြောင့်လောလောဆယ်ရပ်နေတဲ့နေရာဒီဝေဒနာပဲအတရားနာလို့ကောင်းတယ်ဆိုတာလေဒီဝေဒနာကနေကြည့်ပြောနေတာတရားနာလို့မကောင်းဘူးဆိုတာလေဝေဒနာနဲ့ကြည်ပြောနေတာဟုတ်တယ်မို့လားဒါဝေဒနာနဲ့ကြည်ပြောမယ်ဆိုလို့ချင်းရေနော်အဲ့ဒီဇာတိတည်အတိတ်သင်္ခါရကြောင့်ဒီအထိရောက်လာတာမို့လားအခုတခါတည်းရောက်နေတာဝေဒနာကိုရောက်နေပြီလေဝေဒနာရောက်အောင်လှုပ်ပေးပြီးပြီဆိုမှတော့အတိတ်သင်္ခါရသည်အကျုံးမပေးတဲ့ကံလားပေးတဲ့ကံလားပေးတဲ့ကံဇာတိအကျုံးမပေးတဲ့ကံလားဇာတိကျိုးပေးတဲ့ကံလားဇာတိကြိုးပြတဲ့ကံဆိုတော့သင်္ခါရကဟာကျွန်တော်ဇာတိကြိုးမပြောကျွန်တော်မလုပ်ပါဘူးလို့ညင်းလို့ရလားမရဘူးညင်းလို့ကလုံးဝမရဘူးဒါဆိုတော့တသက်ရပါပြနေတယ်ဇာတိရသက်တည်ပြတယ်ဝိညာဏောသလန္ဒနာဖသဝရဏတိဇာတိပဲမို့လားဇာတိရသက်တည်ပြနေတာလေတရားခံကဒီခန္ဓာ၅ပါးတရားခံပဲသက်တည်ပဲအဲ့ဒီသက်တည်ကိုကြည့်တော့အဖြစ်သင်္ခါရသည်အကျုံးမပေးတဲ့ကံလားပေးတဲ့ကံလားအကျိုးပေးတဲ့ကံဆိုရင်မင်းဒီ เนาะนาวบวชจบไปได้กันปริตันนี่จบไปได้กันဖြစ်တဲ့အတွက်ကမ္မဝကကဘာပြောလဲလုံးလုံးရရမင်းရငါလဲအောက်ကလူဟုတ်တယ်မလားကမ္မဝကလေလုံးလုံးရရမင်းဒီဘဝတန္တရာကိုကျင့်နေအောင်လုပ်ပေးနေတဲ့ကံဒီမင်းမယ်အဲ့တော့ဘဝတန္တရာကျင့်နေအောင်လုပ်ပေးတဲ့ကံဖြစ်တဲ့အတွက်မင်းဒီဘလုံးမညင်းလို့မရဘူးလိုက်ခဲ့အပြစ်ဆွတ်တင်လိုက်တာကမ္မဘဝကြတာသူအပြစ်ဆွတ်တင်လို့ရရလားအပြစ်ဖတ်တာလို့ရရလားကမ္မဝကဖတ်မခံသင်္ခါရကဖတ်ခံရတယ်အပြည့်ဝဖတ်ခံလိုက်တယ်ဘာဖြစ်လို့တော့သူကတည့်တရာရှိသွားပြီကမ္မဘောကတည့်တင်မရှိသေးဘူးဘာဖြစ်လို့တော့ဘုန်းကြီးတို့ပရိသတ်တွေရောက်နေတဲ့နေရာကဝေဒနာရောက်နေတာဟိုဘက်မရောက်သေးဘူးနံပါတ်၄ခွတ်မရောက်သေးဘူးရှောင်းရင်ရှောင်းလို့ရသေးတယ်ဟုတ်တယ်မလားဇာတိတွေရောက်အောင်သွားမလားရှောင်းပါလားဒေသအဲ့တော့ကောင်းပါဟလားဟမ်စာရည်ရအောင်တော့မလားရှောင်းမလားဆိုတာဘယ်နေရာထိုင်စဉ်းစားမှာလဲဝေဒနာနေထိုင်စဉ်းစားမှာဇာတိရောမသွားတော့ဘူးရှောင်းမယ်ဆိုလို့ရှိရင်ကမ္မပဲဖြစ်မယ်ကမ္မမမဖြစ်ဘူးเนาะအဲ့တော့ဘာနဲ့ရှောင်းမလဲဉာဏ်နဲ့ရှောင်းရမှာပေါ့ဉာဏ်နဲ့မရှောင်းနိုင်ရင်တော့သွားပြီဘယ်တော့သွားတွုံးမလဲတဏ္ဍတော့တွုံးမယ်ဥပါဒဏ်တော့တွုံးမယ်တဏ္ဍဥပါဒဏ်တော့တွုံးလို့ကတော့ကမ္မဘဝဖြစ်သွားပြီအဲ့တော့ကမ္မဝဆိုတာဘောဆလုံးကနေသူကစောင့်ဖမ်းနေတာဒီလိုတွေဘာလို့မလဲစောင့်ဖမ်းနေတာတကယ်လို့တဏှာဥပါဒဏ်နဲ့ဟုတ်လားအလုံးတစ်ခုလုံးတော့မယ်ဆိုရင်တော့အဲ့ဒီနေရာလေးကမဖြစ်တော့မလဲအပြည့်ဝိုင်းသွားမယ်ဟာတဏှာဥပါဒဏ်နဲ့အလုံးမလုံးဘူးဒီလိုညာနဲ့လုံးလုံးမယ်ဆိုရင်ကမ္မဝကအပြည့်မဝိုင်းရဲဘူးသူတစ်ပည့်အဖြစ်နဲ့တရားတိမတတ်မှတ်ရဲဘူးနော်အဲတဏှာဥပါဒံဥသိပြီးတော့လုံးလုံးတော့မယ်ဆိုရင်မင်းကငါတပည့်ပဲသွားပြီးလိုက်လိုက်ခဲ့ကမ္မောကကျိုးလေးနဲ့ဆွတ်တင်တော့မယ်သင်္ခါရကဆွတ်တင်ပြီကမ္မဘဝကိုဆွတ်တင်လို့မရဘူးဖြစ်နေတယ်မသိကြသေးဘူးဘာဖြစ်လို့မသိကြသေးလဲအဲ့ဒီနေရာရွေးချယ်ပန်းခွင့်ရှိနေသေးတယ်ဥမာဒကမကြီးတော်မင်းမင်းစိန်လို့ဆိုရင်တော့ဒါဘယ်နှနေ့ရွေးချယ်မလဲဟမ်ဘယ်နှနေ့ရွေးချယ်ဖို့မှန်းတာလဲအနည်းငယ်လားအနည်းနဲ့ဆက်မှတ်တာလားအားလုံးကရွေးချယ်ပိုင်ခွင့်ရှိတဲ့လူတွေကြီးပဲဟုတ်တယ်မလားရင်နှင်းနေတာနဲ့များတာပဲကွာတယ်အားလုံးကရွေးချယ်ပိုင်ခွင့်ရှိတဲ့လူတွေကြီးပဲဒီနေရာမှာဘုန်းကြီးတို့ပြိတ္တတွေရွေးချယ်ရမှာနော်အဲ့ဒီတော့ကမ္မဘောကိုပြောတယ်မင်းဓမ္မဝလာကမ္မဘောကပြောတယ်မဟုတ်ဘူးတဏှာဥပါဒံကြောင့်တဏှာဥပါဒံနဲ့ကျွန်တော်ကိုဖန်တီးယူမယ်ဆိုရင်တော့ကျွန်တော်ကကမ္မဝဟုတ်ပါတယ်တဏှာဥပါဒမပါဘဲနဲ့ဉာဏ်နဲ့ပြုလုပ်ပေးတဲ့ကံဆိုရင်တော့ကျွန်တော်ဒီကမ္မဝမဟုတ်ပါဘူးတဲ့ဒီတော့သူကငင်းတယ်လေကမ္မဝဖြစ်မယ်ဆိုရင်တော့ဇာတိကိုကျွန်တော်ဖြစ်အောင်လုပ်ပေးမယ်ကမ္မဝမဟုတ်ဘူးဆိုရင်တော့ဇာတိကိုကျွန်တော်ဖြစ်အောင်လုပ်မပေးဘူးဆိုတော့သူဒီဇာတိကိုဖြစ်အောင်လုပ်ပေးတဲ့တရားခံဖြစ်နေဟောမခံဘူးတရားကြိုင်းတို့ကလည်းပဲသူ့ကိုဇာတိပြောင်းလုပ်ပေးတဲ့ကံဖြစ်နေတတ်မှတ်လို့မရဘူးတတ်မှတ်လို့မရတဲ့အခါကျတော့သူ့ကိုကံမာလာကမ္မဘဝမသိကြဘူးမသိကြတဲ့အခါကျတော့သူ့ကိုတရားခံဖြစ်နေတရားသိတတ်မှတ်လို့မရဘူးတရားသိတတ်မှတ်လို့မရတဲ့အခါတော့အေးကောင်းပြီဒါဖြစ်လို့ရှိရင်နော်ကမ္မတဏှာဥပါဒဖြစ်ရင်ကမ္မတဏှာဥပါဒဖြစ်ရင်ကမ္မဘဝဉာဏ်ဆိုလို့ရှိရင်ကမ္မကဲဒီလိုဆိုရင်ကဲမင်းကိုဟုတ်လားတဏှာဥပါဒဥသိပြီးတော့ပြုတဲ့ကံဖြစ်နေပဲတုံးမင်းကိုယူဆမယ်ဒီတော့မင်းကဘာဖြစ်လို့ကမ္မဘဝဖြစ်လာတယ်လဲဟာကျွန်တော်ကမ္မဘဝဖြစ်လာတာကဥပါဒဏ်ကြောင့်ဖြစ်လာတာသူကပြန်ဖြေတယ်လေအဲ့တော့ကျွန်တော်အပြစ်မဟုတ်ဘူးဥပါဒဏ်အပြစ်ကျွန်တော်ကဥပါဒဏ်ကသာကျွန်တော်ကိုခိုင်းရင်ကျွန်တော်ကဇာတိပြောင်းလုပ်ပေးမယ်ဥပါဒဏ်ကသာကျွန်တော်ကိုမခိုင်းဘူးဆိုရင်ကျွန်တော်ဒီဇာတိပြောင်းလုပ်မပေးဘူးကဲဒီလိုဆိုရင်မင်းဥပါဒဏ်ကြောင့်ဖြစ်တဲ့အချိန်နဲ့ညာကြောင့်ဖြစ်တဲ့ချက်မင်းဘယ်ကများတော့တကယ်လို့ဘယ်ကများလဲဥပါဒဏ်ကြောင့်ဖြစ်တဲ့ကံနဲ့ညာကြောင့်ဖြစ်တဲ့ကံဘယ်ကများတော့အဲဒီလိုဆိုလို့ရှိရင်တော့ဇာတိကကံကပြောနေပြီကျွန်တော်ဥပါဒဏ်ကြောင့်ဖြစ်တဲ့ခြင်းကများတယ်ဒါကြောင့်မို့လို့ရေပေါ်ရားဖြင့်ပြောမယ်ဆိုကျွန်တော်ဒီဇာတိဖြစ်အောင်လုပ်ပေးဖို့အလားအလာများရှိတယ်အဲဒီလိုဆိုလို့ရှိရင်မင်းကမ္မဘဝဖြစ်နေမင်းရပ်တည်လိုက်ပရိစ္ဆေသမုပ္ပါဒ်ဆက်သွင်းလိုက်ပြီတကယ်လို့သာကမ္မဘဝမောမနဲ့ကမ္မဆိုပရိစ္ဆေသမုပ္ပါဒ်မှာမထည့်တော့ဒီတော့ပရိစ္ဆေသမုပ္ပါဒ်ထဲဝင်တဲ့ကံဒီကမ္မလားကမ္မဘဝလားကမ္မဘဝဆိုရင်ပရိစ္ဆေသမုပ္ပါဒ်ထဲဝင်မယ်ကမ္မဆိုရင်ပရိစ္ဆေသမုပ္ပါဒ်ထဲ
မဝင်ဘူးဒါကြောင့်မလို့ကံလို့ပြောတယ်ပြောတယ်ပရိစ္ဆေသမုပ္ပါဒ်ထဲမှာမရှိဘူးကမ္မဘဝဆိုမှရှိတယ်ကမ္မဆိုရင်မရှိဘူးဒီတော့အခုကမ္မဘဝအနေနဲ့ကတုကိုယူဆလိုက်ပြီဆိုရင်မိဘကြောင့်ဖြစ်တော့ဥပါဒဏ်ကြောင့်ဖြစ်တယ်ဥပါဒဏ်ကြောင့်ဖြစ်တယ်ဆိုတော့မင်းကဥပါဒဏ်ကြောင့်ဖြစ်တဲ့ကံဆိုရင်ဥပါဒဏ်ကဘာသဘောရှိတော့ဆွဲလန်းတဲ့သဘောရှိတယ်။ဘာနဲ့ဆွဲတော့တဏှာနဲ့ဆွဲတယ်ဒိဋ္ဌိနဲ့ဆွဲတယ်ဟုတ်တယ်မလားတဏှာသည်ခုနကပြောကြတဲ့ဘာတရားလဲအာသောတရားဒိဋ္ဌိကလည်းဘာတရားလဲအာသောတရားအော်ဒီလိုဆိုတော့မင်းဟာအာသောတရားလက်ခံတာလို့မင်းကမ္မဘဝတွေဖြစ်နေတာကိုဟုတ်တယ်မလားဒီတော့တဏှာကလည်းအာသောတရားဥပါဒဏ်ကလည်းအာသောတရားဒီတဏှာတွေဒီဥပါဒဏ်တွေလက်ခံတာလို့မင်းကမ္မဘဝဖြစ်နေတာကမ္မဘဝဖြစ်လို့ဇာတိတွေဖြစ်နေတာဒီလိုဆိုရင်ဒီတဏှာဒီဥပါဒဏ်ဘာကြောင့်ဖြစ်တယ်လဲတဲခံလိုက်ရှာလိုက်ဝိရဏကြောင့်ဖြစ်တာကိုဟုတ်တယ်မဟုတ်လားအဝိဇ္ဇာကြောင့်ဖြစ်တယ်ဆိုတာမှန်တော့မှန်တယ်ဒါပေမဲ့အနည်းကကြည့်လိုက်မယ်ဆိုရင်ဘာလို့ကြောင့်ဖြစ်တော့ခန္ဓာမှုဝိရဏမပါဘဲနဲ့တဏှာဥပါဒဏ်ဖြစ်ကုန်မဖြစ်ဘူးတကယ်လို့စဉ်းစားကြည့်လေခန္ဓာမှုဝိရဏရှိလို့ဖြစ်တာမဟုတ်လားဥပမာသမင်းစားတယ်ဟုတ်လားသမင်းစားတဲ့အခါကျတော့ဟိုမောင်လေးတစ်ခုဟင်းလေးတစ်ခုချက်စားလိုက်တယ်အဲ့ဒီချက်စားလို့အရသာမတွေ့ဘူးဆိုတော့နောက်နေ့အဲ့ဒီမျိုးမချက်တော့ဘာလို့မချက်တာအရသာရှိတော့ကြိုက်တာပေါ့ကြိုက်တော့ထတ်ချက်တာပေါ့ထတ်ချက်တာဥပါဒံလေဟုတ်တယ်မလားအရသာရှိတာကဝေဒနာကြိုက်သွားတာကတဏှာထပ်ပြီးတော့ချက်တာကဥပါဒံဆန်တဆိုင်သွားစားတယ်ဆိုရင်ကောင်းမလားလို့သွားစားကြည့်တယ်မကောင်းဘူးဆိုအဲ့ဒီဆန်မသွားတော့ဘူးကောင်းတယ်ဆိုရင်မြန်မာနိုင်ငံမှာဆိုတချို့လူဖိဆန်နေဟုတ်လားပါလေထဏောင်းပါလေတချို့ထမိဆန်နေထဏောင်းရိတ်တို့ပါလို့ရှိတယ်တပည့်ရိတ်တို့ထဏောင်းရိတ်တို့တပည့်ဆန်ဆိုလို့ရှိရင်တကယ်တော့ပလိပိဇံထိုင်ခဲ့တော့စိတ်တိုင်းကြရတယ်ပါတော့ဟုတ်လားရံကမာနာမည်ကြီးနေတာဘာဖြစ်လို့စိတ်တိုင်းကြအောင်နေတိုင်းသွားထိုင်တော့ကြိုက်လို့ပေါ့ဘာဖြစ်လို့ကြိုက်တော့ဘာဖြစ်လို့ကြတော့ကိုယ့်ရဲ့အရသာကောင်းတယ်လို့သတ်မှတ်လို့ပေါ့နော်ကောင်းတယ်လို့သတ်မှတ်တာကဝေဒနာကြိုက်သွားတာကတဏှာဥပါဒါမဖြစ်သေးဘူးကြိုက်ရုံပဲကြိုက်သေးတာဥပါဒါမဖြစ်သေးဘူးနောက်တနေ့မောလင်းလာလို့မတော်ရမနေနိုင်ဘူးဆိုတာကြမ်းပါအဲဥပါဒါဖြစ်တာ哦ဒီတော့ဝေဒနာရယ်တဏှာရယ်ဥပါဒါရယ်ဒီသုံးမျိုးကသူကကြောင်းညွတ်ဆက်သွယ်နေတာဒီတော့ကမ္မဘဝကိုပြောတယ်မင်းဘာဖြစ်လို့ကမ္မဘဝဖြစ်ရတော့ဟာဥပါဒါကြောင့်ဖြစ်တာမင်းဥပါဒါဘာကြောင့်ဖြစ်ရတော့ဆိုတော့တသိသွားတာပဲနော်သူနောက်မှတဏှာရှိတယ်သူနောက်မှဝေဒနာရှိတယ်ဝေဒနာဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်တယ်ဖတ်တာဘာကြောင့်ဖြစ်တလာရဏစီသွားပြီးတော့အထာရကြာသွားတာပေါ့တလာရဏဆိုတော့ဘာဖြစ်တာတော့မျက်စိနဲ့ကြည့်တာလဲတလာရဏနားနဲ့နားထောင်တာလဲတလာရဏနှာခေါင်းနဲ့ရှူရှိုက်တာလျှာနဲ့စားတာကာယနဲ့ထိတာစိတ်နဲ့တွေ့တာအကုန်လုံးကတလာရဏကြီးပဲအဲ့ဒီတလာရဏဖြစ်လို့ဖသဖြစ်တယ်ဖသဖြစ်လို့ဝရဏဖြစ်တယ်ဝရဏဖြစ်လို့တဏဖြစ်တယ်တဏဖြစ်လို့ဥပါဒဖြစ်တယ်ဥပါဒဖြစ်လို့ကမ္မဘဖြစ်တယ်ကမ္မဘဖြစ်တော့သွားပြီနောက်ဘဝတဘဝရောက်သွားပြီဖះလောင်းကနေပြီးတော့တဘဝနဲ့တဘဝကွင်းဆက်ကိုကြည့်လိုက်တာဒီထဲသွားတွေ့တာဟုတ်တော့လားတဘဝနဲ့ကြည့်ရင်တော့ဒီလိုသဘောပေါက်ချင်မှာပေါ့မှာသူကဘဝတွေအများကြီးမြင်ရတာဟုတ်ဘဝတွေအများကြီးမြင်ရတဲ့အခါကျတော့ပရိလုံးလေးတွေတလုံးနဲ့တလုံးဆက်ထားတဲ့ကျိုးကိုမြင်တာဘုန်းကြီးပရိသတ်တွေကပရိပဲမြင်တာဖះလောင်းကကျိုးကိုမြင်တာဟုတ်တယ်မဟုတ်လားကျိုးတော့ကပရိပဲမြင်တာတဘဝတဘဝပဲမြင်တာဖះလောင်းကဒီအချိန်မှာပုပ္ပိဏိဝသံတို့တိညာနဲ့ကြည့်လိုက်တဲ့အခါကျတော့ကျိုးကိုမြင်တာ၊ကွင်းဆက်ကိုမြင်တာ။ကွင်းဆက်ကိုမြင်တဲ့အခါကျတော့အခုဝိညာဏဥဒ္ဒလရဏဖသဝေဒနာကလောလောဆယ်ရထားတဲ့ခန္ဓာ။ကမ္မဘဝကအဲဒီလောလောဆယ်လုံးနေတဲ့အလုံး။လောလောဆယ်လုံးနေတဲ့အလုံးနဲ့လောလောဆယ်ရထားတဲ့ခန္ဓာကြမှာဘယ်လိုကဆက်သွယ်ပေးတာလဲ။တဏှာနဲ့ဥပါဒါကဆက်သွယ်ပေးတာ။ဒီတော့တဏှာနဲ့ဥပါဒါသည်ပစ္စုပန်ဘဝကနေနောက်ဘဝရဖို့အတွက်ကြားရကနေဆက်သွယ်ပေးတာပစ္စုပန်ဘဝကနေနောက်ဘဝရောက်အောင်ဘလူကနေဆက်သွယ်ပေးလဲတဏှာနဲ့ဥပါဒါကဆက်သွယ်ပေးလို့ကမ္မဘဝကနေပြီးတော့တရားကံဖြစ်တဲ့အကျိုးဆောင်ပေးလိုက်တော့နောက်ဘဝရပါတာဒီတော့ဒါဖြစ်ရင်ကြက်လုံးလုံးဆက်ရထားတဲ့ဘဝကတော့ဘာဖြစ်လို့ရတာတော့ပြန်ကြည့်လိုက်တဲ့အခါကျတော့ဘာသွားတွေ့လဲအတိတ်သင်္ခါရသွားတွေ့တယ်အတိတ်ကနေအဝိဇ္ဇာသွားတွေ့တဲ့အခါကျတော့ဒီတော့ဆိုတော့ဘဝတစ်ခုနဲ့တစ်ခုအကူဆက်သည်တဏှာရဲ့အဲ့ဒီတဏှာကဘာဖြစ်တော့ဥပါဒံဖြစ်တယ်အ Hari dana ubaranga ni le, turun ubapilu pilar le, awisa jang pilar le. Dido, alo cungong biro, turu be pilai jang me. Alo cungong biro jilai le kajaro, awisa ye, dana ye, ubaran. Hari tomi orang adi ka, awisa me. Abu pilih le pilih senji, lepa ni le lepa bo, dandra senji, kana pilih senji ko, mati mu awisa adi ka me. Awisa ye, dana ye, ubaran ye, dia tomiu, dia kano shadu bi, shadu le dia tomiu le ma. Adika ajaran dia aku yaitulah dia kajara blue dua dua. Awi jadra balai, mesti mu. Barang mesti dalai, pih ni dalai pih aku leh mesti mu. Pih kerai pih aku leh mesti mu. Pih ni dalai pih aku leh mesti mu. Nampi om pih aku leh mesti mu. Tu bawa mesti mu. Pih ni dalai pih adika baru. Pih ni dalai pih adika. Wenyana udah lari na, pada aku leh na. Padi sana, doga di sana tu mesti mu. Ada mana? Doga di sana mesti dia kajara hubah ma. Orang nara di dari le, mati bu. Orang di doga di sabalu tu mati bu. Nara di doga di sabalu mati bu. Di nara di doga di sabalu mati bu. Sekuen yang ni di dari ubeh, teni di le. Ada lo sekuen yang ni di dari ubeh, lo teni di beli jono, awi zaja. Taja malu, awi zaga ni biro alungu, pungwe dari kajaro. Ama mati bu, no awi zane pungwe dari kajaro. Tadwariya, teka mau nama caya doa dulu be. Paruku mah mana? Masofia ni dah bu. Adil lo masofia ni ni adue. Karena gawaga ni biro, tenapi de, tenaga ni ubara biro, ubara karena kedanga ni biro. Kamu bawa api dari kani zari dalam berana doa bi depan ni doa bi. Biro diwiza kapja boleh rabe. Pulau be unadi ni dulu diwiza kapja gua mabjau. Awiza mabjau biro karena yara tenapi de ubara biro, kamu bawa api de biro zari dalam berana doa bi depan. Apa wajah kita biar dulu, membiarpu. Wajah membiar apa biar biar le, kena ribian ya le, kena gani, jangan ubah lagi zari dalam rumah doa biar mi depan. Biar mana, apa wajah kita sini dulu. Jangan mi depan dah, orang di ni tuh doa le, wajah kita sini dulu. Tidak, di orang di mana kini marah soalnya, di kaga, apa wajah le. Tidak, apa wajah draga madimu, madimu sura balu mule, tiang lo. Dah macam ni dah, tidak tiang ngah balu mule. Awi zaga barang, awi zaga ciri barang mesti itu le. Tiap orang balau melihat sura cikajar ama, orang yang ciri aga jauhnya. Jauhnya orang tiap orang yang awi zaga mesti muka ni, mesti mukia tu abi. Orang yang ciri aga pipi, pipi aga tiap orang yang mesti muka ni, mesti mukia tu abi. Orang yang ciri aga doga disa aga tiap orang yang mesti muka zaga ni, mesti muka zaga tu abi. Awi zaga aku jauhnya nak biar lah, oh, no, panen nak biar le, niyan nak biar dah. Jadi, mesti muka Mati muzra, pepe pun mau ni dia mau. Mati muzra ni, jangan topau jiara. Belok ke kiri dera, poinu beri dari lebih luji roti dera. Ada tiada ni dera balu dera, tiang lalu dera. Ada mana? Tiada ni dera tiang lalu dera. Badi lalu do, aman tiang lalu dera. Bah mana? Di mana pilih dia aman ni? Di mana pilih dia aman ni? Aman ada mati macam cini ara. Saya ni nanti jemadi me, terlalu nanti jemadi me, terlalu nanti jemadi me, terlalu nanti me doa hari ni sih sih me. Ti doa hari ni di, alene jauh doa hari me, alene jauh doa hari ni di, no, nyampun doa hari me, nyampun doa bi soye, pius sini hari jalan wen doa bi, nyampun ini tu me agalah balo, perlu jalan mabes sih ni di. Ada, mati debu soye, lawi jepal lebi, awiza tenau bara, awiza tenau bara, ti doa hari ni bi ane, awiza tenau bara, nasau doa bi. Pelu jalur tu, niang u jalur. Ayo, perisad mubah dia arah ia pion mesuluhi ni. Di perisad mubah dia depan lawi ni, adika pisema, adika dia kani, awi zabe, awi zaga adika dia abe, awi zaga adika dia abe. Seragu peniaga ni sakai jidne, seramrena kani sakai jiaragu. Ada orang dega ni sakai jilai dekajaro. Di orang di baca opsi ni dulu, baca orang di melodi dulu, baca orang ni dulu, baca orang ni dulu, baca orang ni dulu. Soalnya, apa itu? Syajir dulu, nausom belu tatuja. Awiza tatuja tu ada. Di awiza telung, pain tu ada kajar orang biasa piya piya lau di. Ari awiza aku, mati musuh dia aku, panen dona belai le. Ti musuh dia ane dona belai ada. Ari ramah nyazin di pipi ni jatuh ada. Perma Tambahannya, biro, nama rupa peristiannya, pisah perikannya, tambahan udah apa, pengah apa, jangan itu sendiri ni, tet 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 orang, wujud aga, nausu 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 doa, wujud aga nausu doa bilas semua, teri aga, piu doa nama, teri le piu, tenar le piu doa, Ari lo cini mi yaudara kajara ma. Janane ubarane masih rabu solusi. Kani kara cini dira ber. Tapi mari kani saripya bilu binane kah mampirau. Tiro. Lalu zaman apa lima yaudsi jadi tenau ubaran cok doai bezari cok mule apa lima zari cok doai. Ada mula. Paramatma cok magara apa lima zari ber. Dia magari sendai ye. Kamaduri zari, di mana kita sendiri ye, tondarbon zari. Ada tondarbon zari garo, tegai itu macam mana ya mati deh. Tapi yang itu bezari cuma lama mana? Bezari tu cuma lama mula. Bezari cuma lama betul. Bezari garo nabu apa? Agu apa? Bama masai musuh ye, papi lo cuci yang lara. Di sekitar kau yang berubah. Agu nama siapa? Amin ya, biar masuk ye. Bawa bawa miasa jenai bi melu jenai ni ni ama, tebuan ni tebuan di, madu bulan mabu, tu dalam mabu, ada mana? Madu bulan mabu, tu dalam mabu, madu bulan raga di bawa jauh nanti, nabu bawa jauh nanti, madu bu, ada mana? Madu bulan di bawa jauh nanti, nabu bawa jauh nanti, madu le aja, tu dalam le biolu miabu, tu dalam le biolu, tapi madu bulan biol mana? Madu bulan le biolu miabu, babi loro. Takuna deku, kau di mana jaya dulu. Di bawah ni jaya sahun ira aku. Tujuh kau di lihat dulu jaya, tujuh kau di lihat dulu jaya. Jaya ni mana kau di kau yang dana kengu mukengu. Adi do, kau yang dana kau di ni kuat hamba be. Di kau di ya, caj ni caj sudah buat, mayau do mau. Ada kau yang dana kau di ni kuat hamba lura be. Adi lu be. Ubaran ni kama buat kuat hamba lura. Awis dana dengara kuat hamba lura. Ada mana? Orang zaman dengan orang kaya ramai solusi ni, orang tua kau di ni kau ye dia, mati busu ni kau kau di ni, jenenge macam jauh, jenenge macam jauh, semua jenenge macam jauh, pemalai macam jarau. Hari lupa, bawa tanda mah, doa miozon ni makannya mah busu ni, orang zaman panen kaya mana? Kena kaya lai, dengan orang ni kaya lai. Bila di benda, ubaran ni, kama bawa ni kaya lai, kama apa sih, kama apa sih bezi, kama bawa. Mempisah ini. Tengah raga rata kuah lumi ya, ubah bilu rau, longai bibi. Tukar rata lai doa. Dari sana jam makau doa. Lalu saya poinnya beri tadi, yuca kau si raga, kama mempisahzi, kama bawa mempisahzi ni. Jadi, ubaran ni, kena puyin, or satu kau bela ni, apa bila? Kama bawa mempisah. Kama bawa mempisah ni, zari sura, cawan le yang yang me, jin le yang yang me. Semua ni yang yang mana, jaya ni yang yang mana. Hari lom yang sejam abu soyan kuai lai. Ubaran ni, kama ni kuai lai. Ubaran ni kama ni kuai lai ni, kama buat macam itu, babi pih. Kama babi pih, kama babi pih macam soyan, kama ga. Ubaran pih, oh, sari pih belum mah, belum bina ni, belum bina musoyan. Apa yang boleh dua, no? Apa yang yang sejam dia kiri dana, kama ni kuai dalai ni, tegai itu. Abang ramah menjarau. Tahun ni ramah mempiadai bima, abang ramah menjarau. Ada mana? Abang ramah menjarau. Jauh. Perisian ramah bani gom. Ya sabi ada yang kurang mengaji kata. Bapa ular yang kajar maha mempiapu. Mula ni yang kanga awiza. Di awiza mempiadai macam orang di ramah magemu sobiro. Awiza go. Awiza piang lawjuara go. Awiza go awiza piang lawi dia kajar bana lawle nyane lawara go. No. Bagi sebab rata mari di usir dia nyane. Maka siapa ne cuaca lade kajara mau wajah kani wajah pih doa ma langsung jalan kapa pih doa le una dekian doa. Taja pih apa dah di desa lima tibo pih apa dah sebut madi kagaroh jua jaga bale una dekian mau pih apa lara. Jauh ini beri dah gombas apa dia dia horane desa lima tibo dia horane sebut madi kagale una dekian mau gombas apa dia dia horane. Taja gombas apa dia dengan korang macam apa lara orang biasa leh soye. Menu, abang lima malu cintu, malu cintu ni dika garo. Nampu aja ni umur soye, eradi. Nampu aja allah ni umur soye eradi lumai. Nampu aji pi allah ni umur soye, toda bane lumai be, dagra gane lumai be, naga gane lumai be. Babi lalu nampu aji ni dulu. Obaro doka, anobaro tuka. Nampu aji ni ni doka be, nampu aji pi doma tuka. Dulu selalu, taja malu. Nampu langsung di. Pejama langsung tu, ยานะဖြစ်မှာယန္တာဖြစ်မှာဘာဖြစ်လို့လမ်းဆုံးတာလဲဥနာတိလွတ်သွားပြီယန္တာမဖြစ်သေးသမျှကာလပတ်လုံးဥနာတိမလွတ်ဘူးဒါကြောင့်မြတ်စွာဘုရားတကယ်ကိုရမဲယူတည်ဒီပြိဿသမုပ္ပတ်တရားတော်ကိုအစဆုံးအစကနေဆုံးထိစဉ်းစားလဲအဆုံးကနေစသည်စဉ်းစားလဲအလယ်ကနေစဉ်းစားလဲအမြဲမစဉ်းစားလဲတဲ့အခါကျတော့ဟာဥနာတိဖြစ်တာဒီဝိဇ္ဇာကြောင့်ဥနာတိလွတ်အောင်ဒီဝိဇ္ဇာကနေစပြီးတော့ ဖြူဝမှာပါလားပေးရမှာပါလားခင်စရာလို့ရမှာပါလားလို့သဘောပေါက်သွားသည့်အတွက်အဓိကကတော့ပရိသတ်သမုပ္ပါဒသဘောပေါက်သွားလို့နောက်ဆုံးဖျားပြပြီးတော့တပည့်ညဏ်ညာရသွားတာပဲဟုတ်တယ်မဟုတ်လားတပည့်ညဏ်ညာရပြီးတော့ဖျားပြသွားတာပဲဒီတော့ဘုန်းကြီးတို့ပရိသတ်တွေလည်းပဲခဏိဥနာသိမ်းမှလွတ်ချင်ပါတယ်ဆိုဒါလေးကိုအပြည့်အမြဲလမ်းလမ်းစဉ်းစားတို့ပင်ညာကနေစပြီးတော့တို့ရဲ့ဘဝတွေကိုပြုပြင်ယူရမလဲနော် ပြုပြင်ယူရမလဲဆိုတော့ကိုရောက်နေတဲ့နေရာတွေကိုကြည့်လိုက်ပေါ့ကိုရောက်နေတာကအဝိဇ္ဇာသင်္ခါရလို့ပြောပြီးမှာကိုရောက်နေတာဝိဇ္ဇာနေရာမဟုတ်တော့ဘူးဘယ်နေရာရောက်ဝေဒနာနေရာရောက်နေဒီဝေဒနာနေရာမှာအဝိဇ္ဇာပြတ်မလာစေနဲ့အတိတ်တုန်းကအဝိဇ္ဇာဖြစ်ခဲ့တာဖြစ်ခဲ့တာထားလိုက်အတိတ်တုန်းကသင်္ခါရဖြစ်ခဲ့တာဖြစ်ခဲ့တာထားလိုက်ဒါကိုလည်းမဆိုင်တော့ဘူးလုံးလုံးစဲအတိတ် အဝိဇ္ဇာပါလာရင်တော့ဘယ်လိုဖြစ်မလဲတဏှာဖြစ်မှာပဲဥပါဒါဖြစ်မှာပဲကာမဘဝဖြစ်မှာပဲဇာတိဖြစ်မှာပဲဥနာသိနေတွေ့မှာပဲဒီတော့ဥနာသိနေမတွေ့ခြင်းမှာဘူးဆိုရင်လောလောဆယ်ကိုရောက်နေတဲ့နေရာမှာအဝိဇ္ဇာမဖြစ်စေနဲ့အဝိဇ္ဇာမဖြစ်စေနဲ့ဆိုတော့ဘယ်လိုနေမှာမဖြစ်ရမှာလဲညာဂိမ်းမှာမဖြစ်ရမှာပေါ့ညာဂိမ်းမှာမဖြစ်ရမှာညာလေးလွတ်သွားတာနဲ့လည်းပဲဘယ် တကယ်လွတ်ချင်ပါတယ်ဆိုရင်တော့အချိန်တိုင်းမှာဘာကင်းနေဖို့လိုလဲညာကင်းနေဖို့လိုပါတယ်ညာမကင်းရင်တော့ဘယ်လိုရောက်လာလဲအဝိဇ္ဇာအတိတ်မှာရှိတဲ့အဝိဇ္ဇာသည်ဝေဒနာသည်ရောက်လာမှာပဲဝေဒနာသည်အဝိဇ္ဇာရောက်လာရင်တော့ဝေဒနာကနေဘယ်လိုနဲ့ဆင်ခံမလဲတဏှာဥပါဒံဥပါဒံကနေလက်ဆင်ခံပြီဆိုရင်ကမ္မဘဝရောက်သွားမှာကမ္မဘဝရောက်သွားရင်ဇာတိဇရာဝေဒနာရောက်မှာပဲဒီတော့ဥနာသည်ဘယ်တော့မှမလွတ်ဘူးဒါကြောင့်ဩနာတိလွတ်ချင်ပါတယ်ဆိုကိုရောက်နေတဲ့နေရာမှာအဝိဇ္ဇာမရှိစေနဲ့ကိုရောက်နေတဲ့နေရာမှာအဝိဇ္ဇာမဖြစ်စေနဲ့အဲ့ဒါပါပဲဒါပရိစ္ဆသမုပ္ပါရဲ့အနိတာရနော်ဒါကြောင့်ဒီပရိစ္ဆသမုပ္ပါမှာပါတဲ့တရားသဘောတွေကိုစဉ်းကျင်စဉ်းစားပွားများပြီးတော့ကိုရောက်နေတဲ့နေရာကိုဖြစ်နေတဲ့ဖြစ်စဉ်ထဲမှာအဝိဇ္ဇာတရားမဖြစ်အောင်ကြိုးစားပါလို့တိုက်တွန်းရင်းနဲ့ကဲဒါတို့ခေါ်လိုက်ကြဧကမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတာဖွဲ့တင်တဲ့အောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။